Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။ VOA America အသံမြန်မာပိုင်းစီစဉ်က2018ခုနှစ်နိုဝင်ဘာလ2ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်နေပါပြီ။လိုက်တိုမီတာ24450တိကျကနေဖမ်းယူနားဆင်နိုင်ရတယ်လို့ VOA ရဲ့ website စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ရပါတယ်ခင်ဗျာ။ကျွန်တော်စမိုးရပါခင်ဗျာ။
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမန်းရင်ချင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအမေရိကန်မှာကိုလုံဝင်းရှောက်ထားသူတွေကိုကန့်တတ်မဲ့အစီအစဉ်တစ်ခုကိုဒေါ်နယ်ထရမ့်ကကြေညာမယ်လို့ခန့်မှန်းထားကြပါတယ်ကြောက်ဖြူရင်းနဲ့စီမံကိန်းအကောင့်တဲ့ပေါ်ရေးမြန်မာဆွေရနဲ့တရုတ်စီးတစ်ကုမ္ပဏီတို့ကြောင့်မကြခင်သဘောတူလက်မှတ်ရေးထိုးတော့မယ်ဆိုတဲ့သတင်းထွက်လာပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ဖြစ်နိုင်ငံခြားရေးဌာနပြောခွင့်ရ Heather Nauert ကိုခန့်ထားဖို့အထူးလေးတာစဉ်းစားနေတယ်လို့ဒေါ်နယ်ထရမ့်ကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့ဒီလိုတရင်နေကြီးညာပြီးနားဆင်ကြရမယ်တရင်တော်တွေထဲမှာဆိုရင်တော့
ဘူဝါဒဆိုင်ရာအသာအစီအစဉ်တွေလို့ကျွန်တော်မြန်မာတင်မြင်ပါတယ်တချို့မျိုးတွေမှာကျွန်တော်တို့အစီအစဉ်တွေလုပ်တယ်အဲ့ဒီအစီအစဉ်တွေကတော်တော်လေးကိုပြည်သူလူထုကလည်းနှစ်မျိုးတယ်ဘာသာပေါင်းလုံးကလည်းအားပြေးတယ်ဒါပေမဲ့တကယ်တမ်းလို့
အမေရိကန်တက္ကသိုလ်တစ်ခုကနေချင်းမြင့်တဲ့လူခွေဆိုင်ရာစုကိုလက်ခံရရှိတဲ့မြန်မာနိုင်ငံကလူခွေလှုပ်ရှားသူကုမျိုးဝင်းပြောတော်တာဖြစ်ပါတယ်သူနဲ့တွေ့ဆုံမင်းများကမှအပြည့်စုံနားဆင်ကြရမှာပါဒါအပြင်တရုတ်နိုင်ငံကအာဖဂန်နစ္စတန်နိုင်ငံမှာခြေကဆောက်ကိုဖွံ့ဖြိုးတိုးတက်မှုအစီအစဉ်တွေလုပ်ဖို့အတွက်ခြေလှမ်းလှမ်းလာပြီးဆိုနေတဲ့အကြောင်းမဲဆောက်မြို့အတွင်းမှာမြန်မာအများပြနေထိုင်တဲ့ရပ်ကွက်တွေမှာရှာဖွေဖမ်းဆီးမှုတွေပြုလုပ်နေတဲ့ဆိုတဲ့သတင်းထိုင်ဝမ်နိုင်ငံကိုတင်ပို့မဲ့မြန်မာနိုင်ငံကဘင်းပြူတွေအမြောက်များထိုင်းနိုင်ငံမှာဖမ်းမိတဲ့အကြောင်းသတင်းလွှာအစရှိတာတွေအပါအဝင်စစ်ဝင်စားစရာမြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာစတဲ့အပတ်စဉ်စီစဉ်နေတင်ဆက်ပေးမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုချောချောသိမ့်နဲ့မှန့်ကျင်နိုင်လို့ကြေညာပေးပါလိမ့်မယ်ခင်ဗျာ။
အမေရိကန်ပြည်တော်စုတွေကိုဝင်မှုစ조사တဲ့ရွှေ့ပြောင်းဝင်သူတွေကိုခိုလုံခွင့်မပေးဘဲညင်းမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကမကြခင်မှာကြေညာတော့မယ်လို့ခန့်မှန်းထားပါတယ်။အမေရိကန်နဲ့ဇက်ကူဦးတည်လာနေတဲ့ရွှေ့ပြောင်းဝင်သူလူတန်းရှည်ကြီးကိုသမ္မတထရမ့်ကဦးတည်ချက်ထားပြီးအခုလိုရွေးကောက်ပွဲကြသည်မှာမှအရေးယူလှုပ်ဆောင်ပုံဟာဥပဒေကြောင်းအရအငင်းပွားဝယ်ရှိပါတယ်။လူတန်းရှည်ကြီးကိုအဓိကဦးတည်ပြီးသမ္မတထရမ့်ကကန့်သက်ချက်တွေချမှတ်မှာလား။ဒါမှမဟုတ်နိုင်ငံတွင်းဝင်ရောက်ဖို့조사သူအားလုံးကိုကန့်သက်မှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါ့အပြင်အဲ့ဒီလိုလှုပ်ဆောင်ဖို့သမ္မတထရမ့်မှာဥပဒေအရလုပ်ပိုင်ခွင့်တကယ်ပဲရှိသလားဆိုတာကလည်းမေးခွန်းထုတ်ဆရာဖြစ်နေပါတယ်။အမေရိကန်လူဝင်မှုနဲ့နိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေတွေကခိုလုံခွင့်လျှောက်ထားခြင်းဆိုင်ရာပြဋ္ဌာန်းချက်မှာအမေရိကန်ကိုရောက်လာတဲ့ဘယ်သူမှမဆိုခိုလုံခွင့်လျှောက်ထားနိုင်တယ်လို့ဖော်ပြထားပါတယ်။အဲ့ဒီဥပဒေကိုအပြောင်းလဲလုပ်မယ်ဘယ်လိုပြဋ္ဌာန်းချက်မျိုးကိုမဆိုတရားရုံးမှာချက်ချင်းလျှောက်ထားကန့်ကွက်ခံရမှာဖြစ်ပါတယ်။ခိုလုံခွင့်လျှောက်ထားမဲ့သူတွေအနေနဲ့နိုင်ငံတွင်းကိုတရားဝင်လာရောက်ကြဖို့သမ္မတထရမ့်နဲ့အစိုးရအဖွဲ့တခြားတာဝန်ရှိသူတွေကပြောလာတာကြားပါပြီ။ဒါပေမဲ့လည်းရွှေပြောင်းဝင်သူအများစုကအဲ့ဒါကိုသတိမပြုမိကြသလိုတရားဝင်နေဆက်ကိတွေမှာတားဆီးတာတွေကလည်းပိုများလာနေတာပါခိုလုံခွင့်ရှောက်မဲ့သူတွေကိုလူဝင်မှုအရာရှိတွေကလူများလို့နေပြီလို့ပြောပြီးနောက်ရက်မှပြန်လာဖို့နိုင်ငံတွင်းဝင်ရောက်တဲ့နေရာတွေမှာပြောပြီးတော့ဝင်ခွင့်မပေးကြပါဘူ
းတရုတ်သမ္မတရှီကျင်းဖင်နဲ့ဂျာတာပတိနီကဆက်သွယ်ပြောဆိုပြီးတော့အထူးသဖြင့်နှစ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေကိစ္စဆွေးနွေးကြတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်နှစ်နိုင်ငံအပြန်အလှန်တင်ပို့ကြတဲ့ကုန်ပစ္စည်းဒေါ်လာဘီလီယံပေါင်းများစွာအပေါ်မကြသေးခင်လတွေအတွင်းကုန်သွယ်ကွန်တွေတိုးမြင့်ချမှတ်ထားတာကြောင့်နှစ်နိုင်ငံအကြားဆက်ဆံရေးပိုမြီးတင်းမာလာတာပါဒါပေမဲ့သမ္မတထရန့်ကတော့သူတို့နှစ်ယောက်ကြားအတော်ကြာကြာကောင်းကောင်းပြောဆိုကြတယ်လို့ပြောသလိုဆွေးနွေးတာတွေဟာလည်းအဆင်ပြေပြေရှိတယ်လို့ဆိုပါတယ်နိုဝင်ဘာလ30ရက်နေ့ကျရင်အာဂျင်တီးနားနိုင်ငံဘူနိုစ်အရီးစ်မြို့မှာကျင်းပဖို့ရှိတဲ့ကမ္ဘာထိပ်တန်းစည်းပွားရေးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးကာလအတွင်းသမ္မတရှီနဲ့နောက်ထပ်တွေ့ဆုံဆွေးနွေးဖို့စီစဉ်နေတယ်လို့လည်းသမ္မတထရန့်ကပြောပါရယ်တရုတ်နဲ့ထိုင်ဝမ်အခြေစိုက်ကုမ္ပဏီနှစ်ခုဟာစီမီကွန်တက်တာထုတ်လုပ်တဲ့ American Micron နည်းပညာကုမ္ပဏီစီကနေကုန်သွယ်ရေးဆိုင်ရာလျှို့ဝှက်ချက်တွေခိုးယူတယ်လို့စွပ်စွဲပြီးတော့ကြာတာပတိနေ့မှာ American ကအရေးယူလိုက်တဲ့ကိစ္စသူတို့နှစ်ယောက်ပြောမပြောဆိုတာကိုတော့သမ္မတထရန့်ကဘာမှပြောမသွားပါဘူးအခုအရေးယူတဲ့ဖြစ်ရပ်ဟာအမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်တရုတ်ကတရှိုလုပ်တယ်လို့ပြီးခဲ့တဲ့စက်တင်ဘာလမှာဆွဆွဲပြီးခဲ့တဲ့ကဆိုရင်၄ခုမြောက်အရေးယူတဲ့ဖြစ်ရပ်ဖြစ်ပါတယ
် Google ကုမ္ပဏီမှာလိမ်မန်းဆိုင်ရာမတော်မတရားလုပ်ဆောင်မှုတွေအပေါ်ကုမ္ပဏီရဲ့ကံတွယ်ဖြည့်ရှင်ပုံနဲ့လုပ်ငန်းဝင်အခြေအနေကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ကမ္ဘာတစ်ပေါင်းက Google ကုမ္ပဏီဝန်ထမ်းယာပေါင်းများစွာဂျာတာပရီနေကလုပ်ငန်းခွင်တွေကနေတပိတ်မှောက်ပြီးထွက်သွားကြပါတယ်စင်ကာပူ Dublin ဆော်ပိုလို Oklahoma စတဲ့မြို့ကြီးတွေမှာရှိတဲ့ Google ရုံးခွဲတွေကဝန်ထမ်းတွေအဲ့လိုတပိတ်မှောက်ကြတာပါ ကုမ္ပဏီရုံးခွဲများပြားရှိတဲ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာလည်းဝန်ထမ်းရာပေါင်းများစွာဟာရင်းမြစ်တစ်ခုမှာစုဝေးကြပြီးမိန်ကွန်းတွေပြောကြသလိုဆန္ဒပြစာသားတွေရေးထားတဲ့စိုင်းပုတ်တွေကိုလည်းဂိုင်ဆောင်ဆန္ဒပြကြပါတယ်။နီးပညာကုမ္ပဏီတွေကဝန်ထမ်းတွေဟာအလုပ်သမားတမကဝင်တွေမဟုတ်ကြဘဲအစဉ်လာအားဖြင့်ဝန်ထမ်းရရာကိစ္စရပ်တွေကိုနောက်ကွယ်မှာပဲဂိုင်တွယ်ဖြစ်ရှင်းလေ့ရှိကြတာပါ။လိမ်မဲဆိုင်ရာမတော်မတရားလုပ်တယ်ဆိုပြီးဆွဆွဲခံရတဲ့အမျိုးသားကုမ္ပဏီအကြီးအကဲတွေကိုသူတို့လုပ်ရက်တွေမဖော်ထုတ်ဘဲကုမ္ပဏီကနစ်နာကြီးဒေါ်လာတန်ပေါင်းများစွာပေးခဲ့တယ်လို့ The New York Times သတင်းစာကပြီးခဲ့တဲ့သတင်းပတ်မှာရေးလိုက်ပြီးတဲ့နောက်ဝန်ထမ်းတွေရဲ့မကျေနပ်မှုအရှိန်မြင့်တက်လာပြီးအခုလိုအလုံးမလုံးပဲတပိမောက်ထွက်သွားကြတာတွေဖြစ်လာတာပါ2014ခုနှစ်မှာအဲ့ဒီအချိန်ကကုမ္ပဏီရဲ့အကြီးအကဲဒုတိယဥက္ကဋ္ဌ Andy Rubin ကိုလိမ်မန်းဆိုင်ရာမတော်မတရားလုပ်တယ်လို့ဆွဆွဲခံရပြီးတဲ့နောက် Google ကုမ္ပဏီကသူ့ကိုဒေါ်လာတန်90ပေးခဲ့တယ်လို့ The Times ကရေးထားတာပါသတင်းမှာရေးထားတာကို Rubin ကညှင်းထားပြီး Google ကတော့ပြန်ပြီးညှင်းချက်ထုတ်ဖြေရှင်းတာမရှိပါဘူ
း American ပြည်ထောင်စု Pennsylvania ပြည်နယ် Pittsburgh မြို့ Synagogue ကဂျူပီယာရှိခိုးကျောင်းမှာပြီးခဲ့တဲ့စနေနေ့ကလူ12ဦးတေဆုံးခဲ့ရတဲ့အစုလိုက်အပြုံလိုက်ပစ်ခတ်မှုမှာတန်တရားရှိသူဖြစ်ဆွဆွဲခံထားရသူကသူ့မှာအပြစ်မရှိကြောင်းမနေ့ကြာသပတေးနေ့ကပြည်ထောင်စုတရားရုံးမှာထွက်ဆိုခဲ့ပါတယ်အသက်40အရွယ် Robert Bowers ကိုလူတက်မှုလူမျိုးရေးမုန်တိမှုကိုအခြေခံတဲ့ရာဇဝတ်ကျူးလွန်မှုစတာတွေအပါအဝင်စွဲချက်ပေါင်း44ချက်နဲ့တရားရုံးတင်စစ်ဆေးနေတာပါ။အောက်တိုဘာလ28ရက်နေ့က Tree of Life ဂျူပီယာရှိခိုးကျောင်းပစ်ခတ်မှုနဲ့ပတ်သက်လို့ Bowers ကိုစွဲချက်တင်တင်ကြောင်းဂျူရီလူကြီးအဖွဲ့ကပုတ်တပုနေ့ကတရားရုံးချိန်တွင်ဆုံးဖြတ်ခဲ့ပါတယ်။ဒါကြောင့်မနေ့ကြာသပတေးနေ့ကအမှုကိုဆက်လက်စစ်ဆေးရမှာ Robert Bowers ကသူ့မှာအပြစ်မရှိကြောင်းညင်းဆိုခဲ့တာပါအမေရိကန်အစိုးရရှေ့နေချုပ် Jeff Sessions ကတော့ဆွဆွဲခံထားရတဲ့ပြစ်မှုကျူးလွန်မှုတွေဟာအလွန်ကိုဆိုးရွားပြင်းထန်လာတဲ့လုပ်ရက်ဖြစ်ပြီးနိုင်ငံရဲ့တန်ဖိုးတွေကိုလည်းအင်မတန်ကိုထိခိုက်စေကြောင်းပြောကြားခဲ့ပါတယ်မနေ့ကြာသပတေးနေ့မှာတော့တေဆုံးခဲ့သူတွေကဒေါက်တာ Richard Godfrey Barnice နဲ့ Sylvan Simon တို့သုံးဦးရဲ့အတုပအခမ်းအနားတွေကိုဆက်လက်ပြုလုပ်ခဲ့ပါတယ်ရှင်
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့တောက်ကြမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူရင်နဲ့စစ်ကမ်းစီမံကိန်းအကောင့်ထယ်ဖို့ရေးမူပေါင်းသဘောတူညီချက်တစ်ခုကိုမြန်မာအစိုးရနဲ့တရုတ်နိုင်ငံပိုင်စီတစ်ကုမ္ပဏီတို့လာမယ့်သတင်းပတ်မှာလက်မှတ်ရေးထိုးကြတော့မယ်လို့ဒီကိစ္စနဲ့နှိစက်တဲ့တရုတ်သတင်းရင်းမြစ်တွေကကြာသပတေးနေ့မှာအတည်ပြုပြောရဲဆိုပြီးတရုတ်အစိုးရအမြင်ကိုထင်ရတဲ့ Global Times သတင်းဌာန online သတင်းတစ်ပုဒ်မှာရေးထားပါတယ်။ရင်းနဲ့စစ်ကမ်းစီမံကိန်းမှာစီတစ်ကုမ္ပဏီဘက်ကထည့်ဝင်မဲ့အကျိုးအစားကိုအရင်က85ရာခိုင်နှုန်းသတ်မှတ်ထားတာကနေ90ရာခိုင်နှုန်းကိုရှော့ချဖို့သဘောတူလိုက်ပြီးတဲ့နောက်အခုလိုလက်မှတ်ရေးထိုးဖို့ဖြစ်လာတာပါ။ကုတန်ရောင်းဝယ်ရေးဌာနဒုတိယဝန်ကြီးဦးအောင်ထူးကရေနက်စိတ်ကံပထမအဆင့်ကိုရန်ပုံငွေအမေရိကန်ဒေါ်လာ 1.3 ဘီလီယံနဲ့အကောင့်ထည့်ဖို့သဘောတူထားပါတယ်။ CITIC ကုမ္ပဏီနဲ့ကြောက်ဖြူအထူးစီးပွားရေးဆောင် SEC စီမံခန့်ခွဲရေးကုမ္ပဏီတို့နိုဝင်ဘာလ10ရက်နေ့မှာမူပေါင်းသဘောတူညီချက်ကိုလက်မှတ်ရေးထိုးကြပါမယ်လို့မြန်မာ Times သတင်းဌာနကဗိုလ်ဒူးနေကပြောထားတာကိုလည်း Global Times သတင်းမှာကိုးကားဖော်ပြထားပါတယ်။ဒေါ်လာ9ဘီလီယံရင်းနှီးမြှုပ်နှံလှုပ်ဆောင်မဲ့ကြောက်ဖြူ SEC စောက်လူရေးတင်တာကို CITIC ကုမ္ပဏီအုပ်စုက2015ခုနှစ်ဒီဇင်ဘာလမှာအောင်မြင်ရရှိထားတာပါ။သမ္မတဦးသိန်းစိန်အစိုးရလက်ထက်ကရထားတဲ့အဲ့ဒီတင်တာအရဒီစီမံကိန်းမှာ CITIC ကုမ္ပဏီက85ရာခိုင်နှုန်းမြန်မာအစိုးရက15ရာခိုင်နှုန်းပါဝင်ခဲ့ပါတယ်။ NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်ပိုင်းနှစ်ဖက်ကြားမှာအတော်လေးခက်ခက်ခဲခဲပြန်ပြီးဆက်ဆက်ညှိနှိုင်းပြီးတဲ့နောက် CITIC ကုမ္ပဏီဘက်က90ရာခိုင်နှုန်းပါဝင်ဖို့သဘောတူလိုက်ကြတာဖြစ်ပါတယ်။
အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Heather Nauert ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဖြစ်ခန့်အပ်ဖို့သူ့အနေနဲ့အလေးနဲ့စဉ်းစားထားကြောင်းအမေရိကန်သမ္မတ Donald Trump ကကြာသပတေးနေ့မှာပြောကြားလိုက်ပါတယ်။လက်ရှိအမေရိကန်သံမတ်ကြီး Nikki Haley ကယာရုကနေနှုတ်ထွက်တော့မှဖြစ်ကြောင်းပြီးခဲ့တဲ့အောက်တိုဘာလအတွင်းရုတ်တရက်ကြေညာပြီးတဲ့နောက်သူ့နေရာမှာ Heather Nauert ကိုအစားထိုးဖို့သမ္မတ Trump ကစဉ်းစားနေတာပါ။အမေရိကန်ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒအပြောင်းလဲလုပ်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့မနေ့ကအင်ဖြူရောမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသူ့အနေနဲ့ Heather Nauert ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ဖြစ်ခန့်အပ်ဖို့အလေး းနဲ့စဉ်းစားနေကြောင်းသတင်းတောက်တွေကိုသမ္မတထရန့်ကိုယ်တိုင်ပြောခဲ့ပါတယ်။ Heather Nauert ဟာအလွန်ထက်မြက်ကြောင်းသူ့အဆိုရအတွက်အချိန်ကြာမြင့်စွာကလေးကအလုတ်လုတ်ပေးခဲ့တာဖြစ်တယ်လို့ရေရှည်ထောက်ခံအားပေးလာခဲ့သူလည်းဖြစ်တယ်လို့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဒီကိစ္စကိုသူ့အဆိုရအဖွဲ့အနေနဲ့နောက်သတင်းပတ်အတွင်းဆုံးဖြတ်ဖို့ရှိကြောင်းသမ္မတကပြောပါတယ်ရှင်။
ကျူဘားနိုင်ငံပေါ်အမေရိကန်ကနှစ်ပေါင်း90ကျော်ချမှတ်ထားတဲ့စီးပွားရေး၊ကုသရေး၊ဝန်ရေးနဲ့ဗန္ဒာရေးဆိုင်ရာဒဏ်ခတ်အရေးယူမှုတွေကိုရုပ်သိမ်းပေးရေးကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကကြာသပတေးနေ့မှာတခဲနဲ့ထောက်ခံလိုက်ကြပါတယ်။ဒီဒဏ်ခတ်အရေးယူမှုတွေဟာကျူဘားနိုင်ငံရဲ့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုတွေမှာအဓိကအတားအဆီးဖြစ်တယ်လို့ဆိုပြီးရုပ်သိမ်းဖို့ထောက်ခံလိုက်ကြတာပါ။ကျူဘားနိုင်ငံသားရဲ့ဝန်ကြီး Bruno Rodriguez Paralí ကဒဏ်ခတ်အရေးယူမှုဟာကျူဘားအမျိုးသားအမျိုးသမီးတွေရဲ့လူအခွင့်အရေးကိုအစီအစဉ်တကြားနဲ့ကောက်ကျစ်တဲ့ချိုးဖောက်မှုကြီးဖြစ်တယ်လို့ကုလသမဂ္ဂထွေထွေညီလာခံမှာပြောပါတယ်။ဒါဟာမျိုးဆက်ပေါင်းများစွာရဲ့တာယာဝါပြောရေးမှာအဓိကအတားအဆီးဖြစ်ခဲ့တယ်လို့အခုထိလည်းဖြစ်နေသေးပဲလို့ဆိုပါတယ်။ကျူဘားပေါ်ဒဏ်ခတ်အရေးယူမှုအဆုံးသတ်ရေးဆုံးဖြတ်ချက်ကိုထွေထွေညီလာခံမှာမဲခွဲဆုံးဖြတ်ကြတာမှာထောက်ခံမဲ189မဲရပြီးကန့်ကွက်တာကတော့အမေရိကန်နဲ့အစ္စရေးနှစ်နိုင်ငံပဲရှိပါတယ်။ကြားနေတဲ့နိုင်ငံတစ်ခုမှမရှိပဲမော်ဒိုဗာနဲ့ယူကရိန်းတို့ကအစည်းအဝေးတက်ပေမဲ့မဲမပေးကြပါဘူး။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကတော့ဒီလိုရမှာအနိုင်ရသူဆိုတာမရှိပါဘူး။အားလုံးရှုံးနေသူကြီးပါပဲလို့ပြောသွားပါတယ်။
ကဘာမြင်ကနေပိုရှန်ထွက်လာတဲ့အပူဓာတ်တွေကိုသမုတ်တရားတွေကစုပ်ယူတဲ့နှုံးဟာအရင်ကထင်ထားတာထက်အများကြီးပိုတယ်လို့ပြောထားတဲ့အစိုးရခန်းစာတစ်တခုကို Nature Journal မှာဖော်ပြထားပါတယ်။ဒါဟာရာသီဥတုပြောင်းလဲမှုနှုံးနှေးကွေးသွားစေခြင်းသူတွေအလုံးအတွက်တော့သတင်းဆိုပါပဲ။သမုတ်တရားတွေဟာအပူတွေကိုစုပ်ယူသိမ်းဆဲထားရနေရာကြီးတွေဖြစ်တယ်ဆိုတာကိုသိပ္ပံပညာရှင်တွေသိထားကြတာကြပါပြီ။ဆိုလိုတာကပိုရှန်ထွက်လာတဲ့အပူဓာတ်တွေကိုသမုတ်တရားတွေကတင်ထားပြီးတော့ကဘာမြေပေါ်မှာတက်ရှိတွေရှင်သန်ကြီးထွားနိုင်ဖို့အတွက်တင့်တင့်လျှောက်ပတ်တဲ့အပူချိန်ကိုထိမ့်ပေးထားပါတယ်။သမုတ်တရားတွေရဲ့အပူချိန်ဘလောက်တောင်ပိုများလာတယ်အဲ့ဒီအပူချိန်ကဘလောက်မြန်မြန်ပိုးပြီးတိုးလာနေတယ်လို့သိလိုက်ရတာကလူသားကြောင့်ပဲဖြစ်တဲ့အတွက်ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရဲ့အမျိုးမျိုးကိုသိပ္ပံပညာရှင်တွေနားလည်ဖို့အထောက်အကူဖြစ်စေပါတယ်။အခုနောက်ဆုံးအစီရင်ခံစာမထွက်ခင်အထိတော့ပိုရှန်အပူဓာတ်ကိုသမုတ်တရားတွေကစုပ်ယူထားတဲ့အခြေအနေပေါ်ကောင်းကောင်းကင်တွယ်ထားနိုင်တယ်လို့ရာသီဥတုပြောင်းလဲမှုဆိုင်ရာအစိုးရများပါဝင်တဲ့အဖွဲ့ IPCC ကယူဆထားပါတယ်ရှင
်ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နယ်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်အခုချိန်ကစပြီးတော့သတင်းလော်ရီနဲ့တွဲဆုံမေးမြန်းခန်းကိုတင်ဆက်ဖို့အချိန်ရောက်ပါပြီတရုတ်နဲ့ပါကစ္စတန်နှစ်နိုင်ငံကြားမှာအပြန်အလှန်စီးပွားရေးဆက်ဆံမှုတွေတိုးမြင့်နေတဲ့အထက်မှာအာဖဂန်နစ္စတန်နိုင်ငံထဲမှာပါအခြေခံအဆောက်အအုံဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေလှုပ်ဖို့အတွက်လေ့လာနေပြီဖြစ်ပါတယ်။တရုတ်နိုင်ငံဟာစီးပွားရေးဆိုင်ရာထောက်ပံ့ကူညီမှုတွေနဲ့အတူအာရှဒေသအတွင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေကြီးထွားအောင်လုပ်နေတယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိနေတာပါ။အကြောင်းစုံကိုကိုကြောင်လင်းဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။လွန်ခဲ့တဲ့၄နှစ်တွင်ပါကစ္စတန်နိုင်ငံကိုတရုတ်ကနေအမေရိကန်ဒေါ်လာ19ဘီလီယံအတိုးနှဲချင်းငွေတွေနဲ့နိုင်ငံခြားတရက်ရင်းနှီးမြှုပ်နှံမှုတွေလုပ်ပေးခဲ့ပါတယ်။ CPEC လို့ခေါ်တဲ့တရုတ်ပါကစ္စတန်စီးပွားရေးဈေးညံအစည်းအဝေးနဲ့တရုတ်ဘက်ကကူညီခဲ့တာပါ။ဒီအစည်းအဝေးကပါကစ္စတန်နိုင်ငံအတွင်းကတည်ယူပို့ဆောင်ရေးလမ်းကြောင်းတွေတည်ဆောက်တာ၊မွမ်းမံပြင်ဆင်တာ၊လက်စစ်တားပေးဆဲုံတွေတည်ဆောက်တာနဲ့မဟာဗျူဟာရအချက်ချာကြတဲ့အရေဗျပင်လယ်ကဂွာရာပင်လယ်စိတ်ကမ်းတည်ဆောက်တာတွေကိုတရုတ်အကူအညီနဲ့လှုပ်ဆောင်ခဲ့ပါတယ်။အခုတော့ CPEC စီစဉ်ကတဆင့်တက်လာပါပြီ။ပါကစ္စတန်နောက်ပိုင်းနဲ့ကုန်းတွင်းပိတ်အာဖဂန်နစ္စတန်နိုင်ငံတဲကိုပါတိုးချဲ့ပြီးတော့ဖွံ့ဖြိုးတိုးတက်ရေးတွေလုပ်ဖို့ပြင်ဆင်နေကြပြီလို့တရုတ်နဲ့ပါကစ္စတန်ရရှိတွေကပြောပါလေ။ဒီနေ့အကုန်ပိုင်းမှာပဲအာဖဂန်နစ္စတန်ကကမတ်ခထလုပ်ပြီးတရုတ်ပါကစ္စတန်နဲ့အာဖဂန်သုံးနိုင်ငံအပြန်အလှန်ညီညာရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးညှိနှိုင်းကြဖို့ရှိပါလေ။အဲ့ဒီခါမှာ CPEC စီစဉ်နေအာဖဂန်နစ္စတန်ပါဝင်လာရေးတရုတ်နဲ့ပါကစ္စတန်ဘက်ကဆွေးနွေးကြဖို့လည်းရှိတယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သံမတ်ယောက်ချင်းကပြောပါလေ
We should make this kind of bilateral call.
ဒါရင်းပူပေါင်းဆောင်ရွက်မှုတွေပူပြီးကောင်းမွန်လာအောင်ဆက်ဆက်မှုတွေပူပြီးစီလာအောင် CPEC အစည်းအဝေးကိုကျွန်တော်တို့ထပ်ပြီးလမ်းကြောင်းစစ်တစ်ခုတိုးချဲ့သင့်ပါတယ်။ပါကစ္စတန်နိုင်ငံရဲ့စီးပွားရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုဟာဒေသတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုတစ်စုံလုံးကိုတဆင့်တူပြီးကောင်းမွန်အောင်လုပ်ဖို့အခွင့်အရေးတရားလည်းဖြစ်ပါတယ်
။တရုတ်သမ္မတရှီကျင်းပင်ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့ CPEC တရုတ်ပါကစ္စတန်စီးပွားရေးဈေးညံစီစဉ်နေကြောင်းပြည်ကလေးနှစ်တွင်ပါကစ္စတန်နိုင်ငံမှာအလုတ်ကင်ပေါင်း 9,000 ကျော်ဖန်တီးပေးနိုင်ခဲ့သလိုပါကစ္စတန်ရဲ့စီးပွားရေးတိုးတက်မှုကိုလည်းမြင့်တင်ပေးနိုင်ခဲ့ပါတယ်။ CPEC စီစဉ်ရဲ့ဒုတိယအဆင့်စီမံချက်တွေကိုလာမယ့်သတင်းပတ်တွေအတွင်းမှာပဲစတင်မှာတော့မယ်။ပါကစ္စတန်မှာအထူးစီးပွားရေးဇုန်တွေကိုတည်ဆောက်မဲ့အစည်းအဝေးပါ။ အာဖဂန်နစ္စတန်နိုင်ငံအတွက်လုံနိုင်ဆောင်ရည်တွေမြင့်တင်ပေးနိုင်အောင်တင်နန်းပေးတာတွေကိုတရုတ်ဘက်ကအစပိုင်းမှာလှုပ်ဆောင်မှုရှိပါတယ်။ပါကစ္စတန်နဲ့အာဖဂန်နေဇတ်မျိုးကြီးတွေဖြစ်ကြတဲ့ဂျလာလာဘတ်နဲ့ခန္ဒဟာတို့အကြားချိတ်ဆက်ပေးတဲ့လမ်းမကြီးဖောက်လို့ရမှာလေ။တရုတ်ဘက်ကငွေကြေးထောက်ပံ့ပေးဦးမှာပါ။အမေရိကန်ခေါင်းဆောင်နဲ့တခြားတိုင်းပြည်တွေက CPEC စီစဉ်နေတဲ့ပတ်သက်ပြီးတော့အချိန်မတန်ပဲလုပ်နေတယ်ဆိုပြီးဝေဖန်တာတွေတန်လျာဝန်တာတွေရှိနေပေမဲ့လေ CPEC စီစဉ်ရဲ့ပထမအဆင့်ကတော့အောင်မြင်စွာပြီးဆုံးတော့မှာပါလို့ပါကစ္စတန်အထက်လွှတ်တော်နိုင်ငံရေးရာကော်မတီရဲ့အကြီးအကဲမူရှာဟိဟူစိန်ကပြောပါလေ
Now the time has come for CPEC to move beyond Pakistan and China
အခုအချိန်ဟာ CPEC အစီအစဉ်နေနဲ့ပါကစ္စတန်နဲ့တရုတ်နိုင်ငံတွေကိုကြော်လွန်ပြီး82လှုပ်ဆောင်ရမယ်အချိန်ပါအာဖဂန်နစ္စတန်ကိုဦးတည်ပြီး CPEC အစီအစဉ်ကိုတိုးချဲ့လှုပ်ဆောင်နေပါတယ်အကြောင်းလဲဆိုတော့ဒီသုံးနိုင်ငံနဲ့ဆက်ချင်းဆက်ဆက်နေကြကြောင်းပါသဘာဝအရရောရှိပွားရေးယဉ်ကျေးမှုနဲ့ပထဝီအနေအထားအရပါဆက်နွယ်မှုတွေရှိနေပါတယ်
CPEC စီစဉ်နဲ့အာဖဂန်ပါလာရေးမှာတရုတ်ရဲ့အခန်းကဏ္ဍကတိတ်ပြီးတော့အရေးကြီးတဲ့အကြောင်းတရုတ်နဲ့ပါကစ္စတန်ဆက်ဆံရေးကတိတ်ကောင်းနေုံနဲ့မကအာဖဂန်နဲ့ပတ်သက်ပြီးတရုတ်ရဲ့ဝင်ရောက်ဆက်ဖက်မှုတွေကလည်းတမိုင်းမှာမရှိခဲ့သလိုအာဖဂန်ကလည်းတရုတ်ပေါ်မှာမကောင်းမြင်တာမျိုးမရှိဘူးလို့မရှာဟိဟူစိန်ကပြောပါတယ်တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့ CPEC စီစဉ်တွေကဖွံ့ဖြိုးဆဲနိုင်ငံတွေအတွက်အကျွေးတင်ကျွန်ဖြစ်စေတဲ့အစီအစဉ်တွေဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးမားလာအောင်လုပ်နေတဲ့အစီအစဉ်လေးဆိုပြီးဝေဖန်မှုတွေရှိနေပေမဲ့လည်းဒီလိုဝေဖန်တာတွေကမမှန်ပါဘူးလို့ပါကစ္စတန်ရောတရုတ်အရာရှိတွေကပါညှင်းဆိုကြပါတယ်တရုတ်နိုင်ငံကောင်းစားတာကိုသဘောမကျတဲ့သူတွေလည်းရှိတယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သံမတ်ယောက်ချင်းကပြောပါတယ
် There is a kind of force in the world
တရုတ်နိုင်ငံတိုးတက်မြင့်မားလာတာကိုမမြင်လို့တဲ့အာဓုကဘာမှရှိနေပါဘူးသူတို့ကတရုတ်နိုင်ငံကြွယ်ဝချမ်းသာမှုကိုမမြင်လို့ကြပါဘူးဒီလိုပါပဲတရုတ်နဲ့ပါကစ္စတန်အကြားဆက်ဆံရေးကောင်းလာတာကိုလည်းမမြင်လို့တဲ့သူတချို့ရှိပါတယ်။အဲ့လိုမကောင်းမြင်နေကြတဲ့သူတွေရှိနေတယ်ဆိုတာကိုကျွန်တော်တို့သတိထားမှာပါ
။အခုသတင်းပတ်ထဲမှာပဲပါကစ္စတန်နိုင်ငံရဲ့ဝန်ကြီးချုပ်အသစ်အင်မရန်ခမ်တရုတ်နိုင်ငံကိုပထမဆုံးချိန်တရားဝင်ခီးစဉ်နဲ့ရောက်လာဖို့ရှိပြီးဒီခီးစဉ်ကတရုတ်နဲ့ပါကစ္စတန်အကြားပို့ပြီးတော့မြင်မာတဲ့ဆက်ဆံရေးအသစ်တွေကိုဖန်တီးရလဲရောက်မှာပါလို့ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သံမတ်ယောက်ချင်းကပြောပါတယ်။
ကိုကျော်အောင်လွင်ပြောပြသွားတာဖြစ်ပါတယ်အခုတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုတင်ဆက်ပေးပါမယ်2018ခုနှစ်အတွက်အိုကလာဟိုမာတက်ကသူအမျိုးသမီးနဲ့ကြားမဒန်းတူရေးဆိုင်ရာလေးလာရေးဌာနကချီးမြှင့်တဲ့လူ့ခွင့်ရေးဆိုင်ရာဆုဖြစ်တဲ့ Clyde Snow Social Justice ဆုကိုမြန်မာနိုင်ငံကလူ့ခွင့်ရေးကာကွယ်လှုပ်ရှားသူလည်းဖြစ် Smile Education Foundation ကိုတည်ထောင်သူဖြစ်တဲ့ကိုမျိုးဝင်းကိုပေးအပ်ခဲ့ပါတယ်စုချင်းငွေဖြစ် American Dollar 5000လဲပါဝင်ပါတယ်မနေ့ကကြာတာပရင်းနေ့ညနေပိုင်းအိုကလာဟိုမာတက်သူစူပီဝဲအခမ်းအနားမကျင်းပခင်မှာဆူရရှိတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နင်ကကိုမျိုးဝင်းကိုဆက်သွင်းမေးမြန်းရမှာသူကအခုလိုစပြီးတော့ပြောကြားခဲ့ပါတယ
်အဓိကတော့သူတို့ကဘယ်သူလိုပေးလဲဆိုတော့ဒီလူခွေရေးစူးစမ်းသူတွေအထူးသဖြင့်အတန်မဲ့တဲ့သူတွေဘက်ကနေအတန်ထုတ်ပေးတဲ့လူတွေနောက်တစ်ခုက grassroots အခြေခံလူဖွဲ့စည်းရနေစပြီးတော့ဟိုးအပေါ်အထိadvocacy နိုင်ငံတကာတိလုပ်နေတဲ့လူမျိုးတို့ရွေးချယ်တာပေါ့အရင် high level ကြီးပဲလုပ်နေတဲ့လူမျိုးလည်းမဟုတ်ဘူး grassroot တစ်ခုထဲမှာလုပ်တဲ့လူမျိုးလည်းမဟုတ်ဘူးအဲ့လိုမျိုးဟာ ਨੇ match ဖြစ်တယ်ဆိုပြီးတော့မှဒီနေ့ဒီ awarding committee ကနေပြီးတော့ကျွန်တော်ကိုရွေးတာပေါ့ဒုတိယတစ်ချက်ကတော့တို့ရွေးရတဲ့အထက်မှာဒီလိုအလုပ်တွေလုပ်လို့ကြည်တွင်းမှာလူတွေရဲ့ဖြစ်တည်ဝေဖန်ခြင်းခံရတာတို့အဲသူ့နိုင်ငံမှာဟိုသူ့ရဲ့လုံခြုံရေးအတွက်ကိုဟိုနည်းနည်းလေးပို့ပြီးတော့မှစိုးရိမ်ခင်ဖြစ်ရတဲ့လူမျိုးတွေကိုလေတို့အဲ့လိုမျိုးစဉ်းစား criteria အနေနဲ့ထည့်သွင်းစဉ်းစားရမှာပါခဲ့တယ်လို့ပြောပါတယ
်ဟုတ်ကဲ့ဒီအခုကိုမျိုးဝင်းတို့ Smile Education Foundation အနေနဲ့ဗမာပြည်ထဲမှာအဲ့လိုလှုပ်ရှားနေရတဲ့အနေထားပေါ့နော်အထူးသဖြင့်ဒီဘာသာပေါင်းစုံချစ်ချည်ရေးကိစ္စတွေပါတယ်လူခွင့်ရေးကာကွယ်ပေးရေးပေါ့လေအဲ့ဒါတွေကိုလည်းဟိုလှုပ်ရှားနေတဲ့အဖွဲ့အစည်းလေးဖြစ်တဲ့ခါကျတော့ဗမာပြည်ထဲမှာဒီလိုလှုပ်ရှားနေရတဲ့နဲ့ပတ်သက်ပြီးတော့ဟိုဘလို့အခက်အခဲတွေရင်ဆိုင်ရသလဲရှင်
အထက်ကတော့ကျွန်တော်တို့ပြည်တွင်းမှာလှုပ်ရှားတာတော့တကယ်ကျွန်တော်တို့ကမြန်မာနိုင်ငံမှာဒီလွတ်လပ်စွာကိုယ်ွယ်ယုံကြည်မှုတို့ကျွန်တော်တို့နိုင်ငံမဲမှုပြဿနာပေါ့နော် stateless ပြဿနာပေါ့ဘာကိုယ်ွယ်ယုံကြည်မှုကိုအခြေခံပြီးတော့လူတွေကနိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးငြင်းပယ်ခံနေရတာတွေဟိုခြံလှက်ခံရတာတွေကြံ့ကြာခံနေရတာတွေရှိနေတယ်လေအဲ့ဒီအပိုင်းတွေကိုကျွန်တော်တို့လုပ်တယ်နောက်တစ်ခုကတော့ဒီ social cohesion ကိုအခြေခံပြီးတော့ဘာသာပေါင်းစုံတဟဇာတာဖြစ်မှုကိုကျွန်တော်တို့အားပေးရလုပ်ငန်းတွေလုပ်တယ်နောက်ဒီအမုန်းစကားအန်ဒီရဲ့ရှိတဲ့ဇကားတွေကိုပြန်ပြီးတော့မှကျွန်တော်တို့က moderate voice ကနေပြန် fort ထုတ်ပြီးတော့ဒါကိုကိုဆောင်ရွက်ချေးဆိုရယ်လုပ်ခဲ့တယ်လုပ်တာတော့အဲ့ဒါကိုကျွန်တော်လုပ်ကြတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ရင်ဆိုင်နေရတဲ့အခက်ခဲရတော့အဓိကကတော့နံပါတ်1ကဒီမူဝါဒဆိုင်ရာ အသာအစီအစဉ်လေးလို့ကျွန်တော်မြန်မာတက်မြင်ပါတယ်။တချို့မြို့တွေမှာကျွန်တော်တို့အစီအစဉ်တွေလုပ်တယ်။အဲ့ဒီအစီအစဉ်တွေကတော်တော်လေးကိုပြည်သူလူထုကလည်းနှစ်မြို့တယ်ဘာသာပေါင်းတော်ကလည်းအားပေးတယ်။ဒါပေမဲ့တကယ်တမ်းလုပ်ပိုင်ခွင့်ရဖို့ပါမစ်ရဖို့အုပ်ချုပ်သူများရဲ့အဟံတားတွေကကျွန်တော်မှအတိုင်းအတာတစ်ခုရှိခဲ့တယ်တစ်ချက်က။နှစ်ချက်ကကြတော့နောက်ပိုင်းမှာဒီမြန်မာနိုင်ငံမှာဒီအမျိုးသားရေးဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့လူအုပ်စုတွေကိုတကယ် racist ဖြစ်တယ်ပေါ့နော်လူမျိုးစွဲကြီးတဲ့အဲလူမျိုးဘာသာအခြေပြုတဲ့အဲနိုင်ငံရေးဝါဒပို့ပြီးတော့မှထွန်းကားတဲ့ထွန်းကားလာပြီးတော့အဲ့ဒါကိုကျွန်တော်တို့က negative ဘက်ကနေပြီးတော့မှ implement လုပ်လာတဲ့အခါကျတော့တချို့သောဒီလိုမျိုးကျွန်တော်တို့ social cohesion တို့ကျွန်တော်တို့ဒီနိုင်ငံမဲမှုပြဿနာကိုပြန်လည်ကင်တွယ်တာတို့လုပ်တဲ့အခါမှာကျွန်တော်တို့အဲ့လိုမျိုးအမျိုးသားရေးလိုအမိခံတဲ့ပုံစံတွေရဲ့နောက်ရှက်အသားစီးရလည်းကျွန်တော်တို့မှရင်ဆိုင်ရတာရှိတယ်ပေါ့နော်တတိယတစ်ချက်ကတော့ဒုခွင့်ရေးကာကွယ်စောင့်ရှောက်သူတယောက်အနေနဲ့လှုပ်ရှားတဲ့နေရာမှာတော့ကျွန်တော်တို့နှီးမောင်းစုံနဲ့တိုက်ခိုက်တာတွေခံရတယ်နာမည်ဖြတ်တံမျိုးတွေခံရတယ်ဟိုတခါတရံကြားတဲ့ခါမှာဟိုကျွန်တော်တို့ကနေပြီးတော့ဟိုလုတ်တဲ့အလုပ်တစ်ခုက UI ချက်ကတစ်ခုဒါပေမဲ့ဟို misinterpret ပေါ့နော်လွဲမသွားဘာသာပြန်ဆိုပြီးတော့ကျွန်တော်တို့တိုက်ခိုက်တာမျိုးတွေခံရတယ်ဒီနောက်ပိုင်းကျွန်တော်တို့ရဲ့လုံလုံရေးပါသတိပြုပါတယ်
ဟုတ်ကဲ့ခုနိုင်ငံတကာကအသိအမှတ်ပြုတဲ့ဆုတဆုဖြစ်တဲ့ဒီ Social Justice Award ပေါ့နော်ဒီဆုကိုရရှိပြီးတဲ့နောက်မှာကိုမျိုးဝင်းဘာဆက်လုပ်ဖို့ရှိလဲရှင
်ကျွန်တော်တို့ကတော့ဟိုလုပ်နေတဲ့အရင်တိုင်းပဲဆက်လုပ်နေမှာပဲပေါ့လေဘာမှတော့အထူးကြီးတော့ဒီဟိုပြောင်းတာမျိုးတော့မရှိဘူးပေါ့လေဒီဆုကတော့လုံရင်ခိုင်ရင်လည်းဟိုမမျှော်လင့်မဲနဲ့ဟိုသူတို့ကခေါ်ပေးလို့ရတဲ့တဘောပါဒါပေမဲ့ဆုရတဲ့အခါမှာတော့အခုတော့ရှိတာပို့ပြီးတော့တွန်းအားလေးတခုရှိတာပေါ့ကျွန်တော်တို့ရှင်မှာဘလို့မဆိုကျွန်တော်တို့ကောင်းတဲ့အလုပ်တွေဘလို့မဆိုလူတွေအပေါ်မှာရက်တီပြီးလောက်တော်ညာလဲပဲခုနလိုကျွန်တော်တို့ပြစ်စရိယာပေါ့နော်တကယ်ဟိုအပနာပအပြောဆိုခံရတာရှိတဲ့ခါလေလူကလူသားပီပီတော့တခါတည်းကကြတဲ့ခါမှာစိတ်တက်ကြတာတို့ဟိုစိတ်တန်အရတာမျိုးတို့ရှိပါတယ်ဒီလိုမျိုးနိုင်ငံတကာကနေပြီးတော့ဒါကိုကျွန်တော်တို့အသိအမှတ်ပြုပြီးတော့ဆုခေါ်ပေးတဲ့အခါကျတော့နည်းနည်းလေးတော့စိတ်ထဲမှာနည်းနည်းလေးတော့ခွန်အားလေးရပါတယ်ပို့ပြီးတော့အားဖြည့်ဆောင်ရွက်သွားမှာပါ
မင်းကြီးနဲ့ဆက်သွယ်မေးမြန်းပြီးတော့တင်ပြထားတာဖြစ်ပါရယ်ခင်ဗျာတော်ရရှိမှာခင်ဗျာအခုနိုဝင်ဘာလလယ်မှာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ပေးရေးအစီအစဉ်စတင်မှာဖြစ်တယ်လို့အောက်တိုဘာလ30ရက်နေ့ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံပူးတွဲကြေညာခဲ့တဲ့အပေါ်မှာအလွန်ပဲစိတ်ပျက်မိတဲ့အကြောင်းဗြိတိန်နိုင်ငံအခြေစိုက် Free Rohingya Coalition ရိုဟင်ဂျာလွတ်မြောက်ရေးညွန်ပေါင်းဖွဲ့ကမနေ့ကပြောကြားခဲ့ပါတယ်အရင်1988ခုနှစ်မှာတကြိမ်နောက်ပြီးတော့1992နှစ်ခုနှစ်နဲ့1993ခုနှစ်တွေမှာရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုအစုလိုက်ပြုံးလိုက်ပြန်ပို့ခဲ့တဲ့ဖြစ်ရမျိုးတွေရှိခဲ့ပြီးတော့အဲ့ဒီတော့ကနိုင်ငံတကာကျင့်ဝတ်ဥပဒေအနေနဲ့အညီဘင်္ဂလားဒေ့ရှ်ရောမြန်မာနိုင်ငံကပါဆောင်ရွက်ခဲ့တာမျိုးမတွေ့ကြရဘူးလို့အဖွဲ့ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်အခုဒီချိန်မှာလည်းဒုက္ခသည်တွေနေရပြန်ရေးလုံခြုံစိတ်ချရတဲ့အခြေအနေမရှိသေးဘူးလို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကနေဝန်ဝင်ပြောဆိုနေကြပြီးမဲ့နိုင်ငံအစိုးရတွေကဒုက္ခသည်ပြန်ပို့ရေးအတင်းကျပ်ဆောင်ရွက်နေတဲ့အပေါ်မှာအဖွဲ့အနေနဲ့အလေးနဲ့ကန့်ကွက်တဲ့အကြောင်းကြေညာချက်မှာရေးသားထားပါတယ်ခင်ဗျာအခုတော့နောက်ထပ်သတင်းလောကတစ်ပုဒ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်မြန်မာနိုင်ငံရှမ်းပြည်နယ်မဲမိုင်းရောင်းဒေသကနေထိုင်းမြန်မာနယ်စပ်ကိုဖျက်ချောပြီးတော့တည်ဆောင်လာတဲ့ကာလာတန်ဘိုးဘန့်ငွေတန်း200ဘူးလောက်တန်ဘိုးရှိတဲ့ဘင်းပြူတွေကိုအောက်တိုဘာလ31ရက်နေ့ကချင်းမိုင်မြို့လေကောင်မှာထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်ဘင်းပြူတွေတေလာသူရှမ်းမျိုးလူမျိုးတူဦးနဲ့လက်ခံရယူမဲ့ထိုင်ဝမ်နိုင်ငံသား3ဦးကိုဖမ်းဆီးခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမှာဘင်းပြူရောင်းဝယ်နေကြတဲ့အကြီးဆုံးမောင်ခိုကိုင်းကိုဖမ်းမိတာဖြစ်တဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။အကြောင်းစုံကိုမအေးမှသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ
။အောက်တိုဘာလ31ရက်နေ့ကထိုင်းနိုင်ငံမြောက်ပိုင်းအမှတ်5ဒေသရဲတပ်ဖွဲ့နဲ့စစ်ထောက်လမ်းရေးတွေဟာချင်းမိုင်မြို့လေကညစည်းမှာငွေရောင်ပစ်ကတ်ကားတစ်စီးကိုပိတ်ဆို့ပြီးဘင်းပြူတွေကိုဖမ်းဆီးခဲ့တာပါ။ကားမောင်းလာသူဟာချင်းရိုင်ခရိုင်ဖံမြို့နယ်မှာနေထိုင်နေတဲ့နိုင်စီခါဆိုတဲ့ရှမ်းတိုင်းရင်းသားတဦးဆိုပြီးထိုင်းအာဏာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပါတယ်။သူမောင်းလာတဲ့ကားရဲ့နောက်မှာအနက်ရောင်838နဲ့ထုတ်ထားတဲ့ဘင်းပြူကီလို80ကိုဖမ်းဆီးခဲ့ပါတယ်။ဒီနောက်မှာတော့ချင်းမိုင်မြို့မှာဘင်းပြူတွေကိုလက်ခံသေးရဖို့အတွက်စောင့်ဆိုင်နေတဲ့ထိုင်ဝမ်နိုင်ငံသား3ဦးကိုပါစစ်တိုက်ဖမ်းဆီးခဲ့ပါတယ်။အခုဖမ်းဆီးမိခဲ့တဲ့ဘင်းပြူကိုင်းဟာထိုင်းမြန်မာနယ်စပ်ကဘင်းပြူတွေကိုနိုင်ငံတကာကိုတဲထုတ်ယူနေတဲ့အကြီးဆုံးကိုင်းဖြစ်တယ်ဆိုပြီးအမှတ်5ဒေသချင်းရိုင်ခရိုင်ရဲမှူးဝါရဖုံးကံမလန်ကသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်။သူပြောသွားတာကတော့ထိုင်ဝမ်နိုင်ငံသား3ဦးကိုကျွန်တော်တို့စောင့်ကြည့်နေတာကြာပြီးဒီရှမ်းလူမျိုးကအဲ့ဒီ3ယောက်ကိုဘင်းပြူတွေကိုလာပို့တဲ့အချိန်မှာကျွန်တော်တို့ဖမ်းလိုက်တာပါဒီထိုင်ဝမ်နိုင်ငံသားတွေကအခုလိုမျိုးဘင်းပြူတွေကိုပ ပြပကိုဆက်သွယ်ပြီးပို့နေတာကြာပြီးဒီကိုင်းဟာထိုင်းမြောက်ပိုင်းမှာအကြီးဆုံးဘင်းပြူမှောင်ခိုကိုင်းလည်းဖြစ်တယ်။သူတို့နဲ့ပတ်သက်ဆက်နွယ်နေသူတွေကိုလည်းဆက်ပြီးတော့အရေးယူသွားဖို့ရှိပါတယ်ဆိုပြီးပြောဆိုသွားတာပါ။ထိုင်းဝမ်နိုင်ငံကူးစာအုပ်တင်နဲ့ထိုင်းနိုင်ငံတွင်းကိုဝင်ရောက်လာပြီးဘင်းပြူတွေကိုလက်ခံဖို့စောင့်ဆိုင်းနေသူ၃ဦးကတော့ပိုစင်ချောင်း၊ချန်တီကူနဲ့ဝူဆောင်ရှန်ဆိုတဲ့ထိုင်းဝမ်နိုင်ငံသားတွေဖြစ်တယ်ဆိုပြီးထိုင်းရဲ့တပ်ဖွဲ့ကပြောဆိုခဲ့ပါတယ်။မင်းပြူအမြောက်များကိုထိုင်းမြန်မာနယ်စပ်ချင်းလိုက်ပြည်နယ်ကနေတည်ယူနေတာဟာအကျဉ်းချင်းရှိနေပြီဖြစ်ပြီးဒီဘင်းပြူတွေဟာမြန်မာနိုင်ငံရှမ်းပြည်နယ်မန်းရောင်းဒေသကနေတည်ယူလာတာဖြစ်တယ်ဆိုပြီးအမှတ်၅ဒေသရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ပြီးခဲ့တဲ့ရက်ကတော့ထိုင်းနိုင်ငံမြောက်ပိုင်းမှာစိတ်ကြွစေးပြားတန်းပေါင်းများစွာမိခဲ့ပြီးတဲ့နောက်ပိုင်းထိုင်းမြန်မာနယ်စပ်မဲဆိုင်မြို့မှာနေထိုင်နေသူထိုင်းနိုင်ငံသားမူရစ်တရခန်ပရာထိရဲ့နေအိမ်ကိုအထူးတပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေပြီးဘန်ဝေ12တန်းနဲ့ပိုင်ဆိုင်မှုအလုံးကိုအောက်တိုဘာလ31ရက်နေ့ကပဲတင်ဆက်လိုက်ပါရယ်အခုဆိုရင်ထိုင်းဆိုရအနေနဲ့ထိုင်းမြောက်ပိုင်းကနေမွေးရစည်းဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွစည်းပြားအလုံးကြီးတန်းပေါင်း280နီးပါးရှိသွားပြီဖြစ်ပါရယ်ရှင
်စိတ်ကြွစည်းတွေအများပြားဖမ်းမိနေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမှာဒီတစ်ခါတော့ဘင်းပြူတွေဖမ်းမိတဲ့အကြောင်းကိုမအေးမှပြောပြသွားတာဖြစ်ပါရယ်ဟုတ်လဲမအေးမှဒီနောက်ထပ်သတင်းလောတဲ့ပုဂ္ဂိုလ်တင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာနိုင်ငံသားတွေအများဆုံးနေထိုင်နေတဲ့ရက်ကွက်နေရာ6နေရာကိုထိုင်းအာဏာပိုင်တွေကနိုဝင်ဘာလ1ရက်နေ့မနေ့ပိုင်းကစပြီးတော့ဝင်ရောက်ရှာဖွေစစ်ဆေးမှုတွေပြုလုပ်နိုင်ရမှာမြန်မာရွှေပြောင်းအလုသမား300ကျော်အဖမ်းခံခဲ့ရပါတယ်။သတင်းလောကိုဆက်ပြီးတော့နားဆင်ပါခင်ဗျာ
။မဲဆောက်မြို့လူဝင်မှုကြီးကြပ်ရေးတပ်ဖွဲ့ဝင်တွေအမှတ်14ခရီးသွားလာရေးရဲတပ်ဖွဲ့နဲ့နေကြားဆောင်တပ်364တပ်ဖွဲ့ဝင်တွေပါအားဖြည့်ထားပြီးမဲဆောက်မြို့နယ်အတွင်းမှာတရားမဝင်နိုင်ငံသားတွေလုံးဝကင်းစင်ရမယ်ဆိုတဲ့အထက်ကညွှန်ကြားချက်နဲ့အခုလိုမျိုး Operation X-ray Law Foreigner လို့ခေါ်တဲ့နိုင်ငံသားတွေကိုပိုက်ဆိုင်တိုက်ရှာဖွေရှင်းလင်းမှုတွေလုပ်ခဲ့တာပါဒီလိုရှင်းလင်းမှုတွေအတွင်းမြန်မာရွှေပြောင်းလူသမား300ကျော်ဖမ်းဆီးခံခဲ့ရကြောင်းရောင်ကြီးဦးလူသမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ
်ဖမ်းဆီးနဲ့ပတ်သက်တဲ့ကိစ္စတွေကဖြစ်တဲ့နေရာတွေကနော်ဂီဖားမှာမနေ့ပိုင်းကနေပြီးတော့ထာနာရှိရဲ့နောက်ခါကျတော့မေပလွားကွင်းဈေးပဲပေါ့နော်လွားဈေးကအကျော်မှာရှိရဲ့ရက်ွက်တွေမှာဖန်းတာရှိရဲ့နောက်ခရတန်းမှာဖန်းတာရှိတယ်ကျွန်တော်ကြားလာတော့ဒီ3နေရာကိုတော့အတိအကျကြားတယ်300ကျော်လောက်ရှိတယ်ဒီလူကြီးကဖန်းကြီးနဲ့ပတ်သက်ပြီးဒီနေ့မှာနိုဝင်ဘာလ1ရက်နေ့မှာဖန်းကြီးရာမှာဒီမြန်မာရှိပြောင်းလူသမားတွေ300ကျော်လောက်ရှိတယ်ပေါ့နော်အဲ့ဒီမှာပထမစပြီးတော့ဒီလက်မှတ်ကိစ္စနဲ့နိုင်ငံသားတွေကိုပုံစံချပြီးတော့ကျတော့ဖန်းကြီးရာတွေလောက်300ကျတော့100ကျော်လောက်ပဲရှိတယ်။ခုကတကြိမ်နဲ့တည့်ရက်ဆက်မှာပဲဆိုတော့300ကျော်ဆိုတော့ဒါအခါတိုင်းကျပိုများလာတာပေါ့နော်အမ
။နေရာ6နေရာမှာဖမ်းဆီးလိုက်တဲ့မြန်မာနိုင်ငံသား320ကျော်ထဲမှာအထောက်ထားရှိသူတွေလည်းပါဝင်နေတာရှိနေပါတယ်။ဒါပေမဲ့အထောက်ထားရှိပေမဲ့လက်မှတ်မှာရှိတဲ့အထောက်ထားနဲ့အလုပ်နေရာလွဲချော်နေရင်လည်းထိုင်းဥပဒေအရအရေးယူမှုတွေလုံသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။အားလုံးကိုတော့လူဝင်မှုကြီးကြပ်ရေးအချုပ်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးညနေပိုင်းအထိတော့ပြန်လွှတ်ပေးတာမျိုးတွေတော့မရှိသေးပါဘူး။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဟာဖောက်ထွင်းမှုတွေ၊နှောင်းကစားမှုတွေ၊မူရစ်စေဝါမှုတွေ၊ဒုက္ကုံကူးမှုတွေစတဲ့မှုခင်းတွေများလာနေတာကိုရော့ကျသွားအောင်စီမံချက်နဲ့စစ်ဆေးဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကဆိုပါတယ်။အခုရက်ပိုင်းအတွင်းမှာပဲမဲဆောက်ရဲအချုပ်ကနေတရုတ်နိုင်ငံသားတရားခံပြေးနှစ်ဦးလွတ်မြောက်သွားခဲ့တာကြောင့်လည်းမဲဆောက်မြို့ကတာဝန်ရှိတဲ့ရဲအရာရှိ6ဦးကိုစစ်ဆေးအရေးယူခဲ့ပါတယ်ရှင်
။ဒါကတော့ VOA သတင်းတော့မှအေးမှာရဲ့သတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA American တန်ခါတောက်ကြနေမနေ့ခင်အစီအစဉ်တွေကိုမနေ့9နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်ကြားရမယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ။ VOA ရဲ့အစီအစဉ်တွေပေါ်ဝေဖန်ကြံပြုလို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ VOA တောက်ကြနေတဲ့ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေစေအတန်လိုင်းတွေအပြင်လိုင်းလံမီတာ190 kHz 15.9 ဝါတ်ဒုချက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့မနက်ခင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ဟိုလက်သေးကြီးကထုတ်လိုက်မယ်ဆိုရင်လက်ချောင်းကြီးချောင်းတွေကငကိုလုံးနေတဲ့အလုပ်တွေကိုမလုပ်နိုင်ဘူး။လက်သေးခြေသေးတွေကထိတ်ဆိုးမှအမားအနေနဲ့ထောက်ခံပေးတ
ာ။ဒါတော့ခြေသေးလက်သေးထင်းသေးရင်အကြောင်းအပိုင်းတစ်ကိုကျမ်းမာရေးကဏ္ဍမှာတင်ဆက်ပေးမှာပါ။နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်နနခင်အင်္ဂလိပ်စာသင်ခန်းစာနေဇက်ဒေတာအခြေစိုက်တိုင်းရင်းသတင်းတောက်တည်ရဲ့သတင်းတိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းနားဆင်ရပါမယ်။အခုတော့နောက်ထပ်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အော်စတြေးလျနိုင်ငံနဲ့ကမ်ဘောဒီးယားနိုင်ငံတို့ကြားချုပ်ဆိုထားတဲ့ဒုက္ခသည်ရွှေပြောင်းအခြေချမှုဆန်ရသဘောတူညီမှုဟာတက်တန်းကုန်ဆုံးသွားပြီဖြစ်ပြီးတော့နောက်ထပ်အစ်စ်ထပ်ပြီးတော့တက်တန်းတိုးဖို့လည်းဖြစ်လာဝယ်မရှိဘူးလို့လေ့လာသုံးသပ်သူတွေကယူဆနေကြပါတယ်။ Melbourne ကနေ VOA သတင်းတောက်David Boyle ဒေတင်ပူပေါ်ထားပြပူထားတဲ့သတင်းလွှာကိုဆက်ပြီးတော့တင်ပြပြပါမယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့ Australia အထက်လွှတ်တော်ခမန်းတွက်ချက်မှုဆန်ရကြားနာပွဲမှာ Australia Green Party ရဲ့ခေါင်းဆောင်အထက်လွှတ်တော်အမတ် Richard Dynatali ကကမ်ဘောဒီးယားနဲ့ပြုလုပ်ထားတဲ့ဒုက္ခသည်ရွှေပြောင်းအခြေချရေးဆန်ရသဘောတူညီမှုနဲ့ပတ်သက်ပြီးတော့နိုင်ငံသားရေးနဲ့ကုန်သွယ်ရေးဌာန DFAD ကို PRP ပြောဆိုခဲ့ပါတယ်။ DFAD ရဲ့လူမောင်ခိုမှုနဲ့လူကုန်ကူးမှုဆိုင်ရာတာမတ်ကြီး Jeffrey Shaw ကတော
့ Senator the MOU expired on the 26th of September so it's no longer an option for refugees on
that. အဲ့ဒါတော့အမှတ်များခင်ဗျာ။နားလည်မှုစာကြောင်တော်သဘောတူညီထားချက်ဟာစက်တင်ဘာလ26ရက်နေ့မှာတက်တန်းကုန်ဆုံးသွားပါပြီ။ဒါကြောင့်ဒုက္ခသည်တွေနော်ရူးကျွန်းကနေကမ်ဘောဒီးယားနိုင်ငံကိုရွှေ့ပြောင်းအခြေချရေးကိစ္စဟာလည်းစဉ်းစားဖို့မလိုတော့ပါဘူး
။အဲ့ဒီရွှေ့ပြောင်းအခြေချရေးသဘောတူညီမှုဟာ Australia လူဝင်မှုဝန်ကြီး Scott Morrison နဲ့ကမ္ဘောဒီးယားတာဝန်ရှိသူတွေအကြား2016ခုနှစ်ကပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီအတွက်အော်စတြေးလျနိုင်ငံမှာဒေါ်လာတန်းနဲ့ချီပြီးတော့ကုန်ကျမှုဖြစ်စေခဲ့ပြီးဒုက္ခသည်လက်တဆုပ်စာလောက်သာကမ္ဘောဒီးယားနိုင်ငံကိုရောက်ရှိခဲ့သလိုခဏတာပဲခိုးလုံနေထိုင်ခဲ့ကြပါတယ်။နော်ရူးကျွန်းကနေဒုက္ခသည်တွေလက်ခံပေးရေးအကြောင်းပြုကအဂတိလိုက်စားပြီးတော့အာဏာရှင်ဆန်တဲ့ကမ္ဘောဒီးယားအစိုးရကိုအထောက်ပံ့ပေးရပါမလားဆိုပြီးအော်စတြေးလျအပေါ်လူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်ပြစ်တင်နေကြပါတယ်။ကမ်ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကက်ဆော်ဖန်ကတော့ဒုက္ခသည်အရေးသဘောတူညီမှုဟာတက်ဝင်နေဆဲရှိပေမဲ့ဒုက္ခသည်တွေကလည်းတိတ်ပြီးတော့စိတ်ဝင်စားမှုမရှိကြဘူးလို့ VOA ကိုပြောပါတယ်။သဘောတူညီချက်အဆုံးသတ်ဖို့အတွက်အစီအစဉ်ရှိသေးပဲဒီစီမံကိန်းဟာတည်ရှိနေဆဲဖြစ်ပါတယ်။ဒါပေမဲ့ဘယ်သူကမှမလာခြင်းကြပါဘူး။နှစ်ဖက်အစိုးရတွေအနေနဲ့ဒီသဘောတူညီထားမှုကိုအဆုံးသတ်ဖို့အတွက်ဆွေးနွေးကြရအောင်မှဖြစ်တယ်လို့သူကပြောဆိုနေပါတယ်။ကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အစိုးရကိုဝေဖန်ပြစ်တင်ပြောဆိုနေတဲ့ကမ်ဘောဒီးယားအော်စတြေးလျလွှတ်တော်အမတ်ဟုန်နင်းကတော့သဘောတူညီချက်ကိုအဆုံးသတ်ရေးကိုကြိုဆိုပါတယ်။အော်စတြေးလျဒေါ်လာ55သန်းကုန်ကျခဲ့ပြီးဖြစ်တဲ့အဲ့ဒီအစီအစဉ်ကအလုံးမဖြစ်ဘူးဆိုတာကိုအားလုံးသိနေပြီလို့သူ့အနေနဲ့ယုံကြည်ကြောင်းသူကပြောပါတယ်။New South Wales တက္ကသိုလ်ကကမ္ဘောဒီးယားရေးကျွမ်းကျင်သူကာလီတယာကလည်းဒီသဘောတူညီချက်ဟာဒုက္ခသည်တွေအတွက်ဘာမှအကျိုးမရှိတဲ့ကိစ္စဖြစ်တယ်လို့ပြောပါတယ
်။ Security and safety of these people, their status as residents of Cambodia was never determined.
ကမ္ဘောဒီးယားနိုင်ငံမှာနေထိုင်နိုင်ခွင့်ရှိတဲ့စင်တန်းကသူတို့ရဲ့လုံခြုံရေးနဲ့အကာအကွယ်ပေးမှုတွေအပေါ်မှာဘာမှခံရမှာမအာမခံထားတာမျိုးမရှိပါဘူး။သူတို့ပေါ်အကာအကွယ်မပေးလို့နိုင်ငံသားအဖြစ်မသတ်မှတ်လို့လဲကမ္ဘောဒီးယားဆိုအပ်အတွက်ဘာအကျိုးမျက်မှမထိခဲ့ပါဘူ
းနော်ရူးကျွန်းပေါ်မှာကလေးတွေကိုထိမ့်သိမ့်မထားဖို့နဲ့မကြခင်ကပုံမိုးပြီးတော့တိသာထင်ရှားလာတဲ့ကမ္ဘောဒီးယားဆိုရရဲ့အာဏာရှင်ဆန်တဲ့လုပ်ရည်တွေကြောင့်အော်စတြေးလျဆိုရပေါ်နိုင်ငံရေးဖိအားတွေပိုးပြီးတော့တိုးများလာနေပါတယ်ဒါကြောင့်အော်စတြေးလျနိုင်ငံကဒုက္ခသည်တွေကိုကမ္ဘောဒီးယားနိုင်ငံကအခကျင်းငွေယူပြီးတော့လက်ခံရေးသဘောတူညီမှုဟာတကြောပြန်ပြီးတော့ပြုလုပ်ဖို့ဆိုတာဖြစ်လာဖို့မရှိတော့ဖြစ်နေပြီဖြစ်ပါတယ်ခင်ဗျာ
VOA ရဲ့တောက်ချင်မနခင်
ဒုတိယပိုင်းအစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်။အခုဆက်လက်နားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်မှာအမေရိကန်အီဒီယန်အသုံးနှုန်းနေနဲ့ပတ်သက်ပြီးတော့ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့မင်းတင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်။စာလုံးပေါင်းကBREAK break ကချိုးတာ A ကတခုတချောင်း LEG leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ ADM ဆိုတဲ့တဝိုက်ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ချောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကဇမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အရှင်ပြပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောက်ပါစေအောင်မြင်ပါစေလို့ဆုတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိယတော့အောင်မြင်ပါစေအရှင်ပြပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအရှင်မပြေဖြစ်တဲ့အယူရှိပါလေဒါကြောင့်မလို့ break a leg လို့တူဦးကပြောလာတယ်ဆိုရင် idiom ဆိုရဲတဝိုက်ဒီဘေကတော့ကိုကိုကန်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါတယ်ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကတော့
It's important for our first performance tonight to be a successSo, break a leg, everybody.
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကံကောင်းပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
break a leg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်လက်သေးခြေသေးတွေကအလှပကြည့်ကောင်းရုံအတွက်သာမကပဲကျမ်းမာရေးအတွက်လည်းအရေးပါတယ်လို့ရေပြအထူးတွေကထောက်ပြကြပါတယ်လက်သေးခြေသေးတိဆောက်ပုံနဲ့ကြီးထွားပုံတွေဘလို့ရှိပြီးဘလို့လက္ခဏာတွေကိုစောင့်ကြည့်တဲ့ကအဖြစ်များတဲ့လက်သေးခြေကပြဿနာကိုတွေကဘလို့ရှိပါသလဲဒီအကြောင်းလက်သေးခြေသေးထင်းသိမ်းရေးအပိုင်း1ဖြစ်မြန်မာနိုင်ငံကရေပြအထူးဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
ဟုတ်ကဲ့ရေပြားသုတိဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီနေ့လက်သေးခြေသေးကျန်းမာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တဲ့အတွက်ဒီလက်သေးခြေသေးတွေဟာခန္ဓာကိုယ်မှာဘလို့အခန့်ကဏ္ဍကနေပါဝင်နေလဲဆရာကြီ
းလက်သေးခြေသေးတွေဟာဒီခန္ဓာကိုယ်မှာသွားအရေးပါတယ်ဘလို့မျိုးလဲဆိုတော့သွားကျန်းမာရေးတွေမကဘူးဗျာဥမာကြီးရှုလို့ပေါင်းတာလို့အလားပါတို့ဒီမှာလေဒီလက်သေးခြေသေးတွေဟာအာဝင်နေတာပေါ့နော်ဥမာလက်ပတ်တန်ရှင်းနဲ့လက်သေးခြေသေးအလွန်ဆွဲဆောင်မှုရှိတယ်ဗျာဒါမှမဟုတ်လက်သေးခြေသေးဆိုရင်ပြူဒီစလုံးနေတောင်မှတက်တက်ရှိတယ်အဲ့ဒါဒီမကောက်လက်သေးခြေသေးဆိုတော့ကိုယ့်ရဲ့ကျန်းမာရေးကိုထင်ဟပြသနေတယ်မှန်တချက်လို့လည်းပြောလို့ရတယ်တခြားအရေးကြီးတဲ့လုပ်ငန်းဆောင်တာတွေလည်းရှိတယ်ဥမာရာပစ္စည်းတွေကိုကောက်နိုင်တဲ့အနည်းစိတ်လုပ်ငန်းတွေမှာဆိုတာလက်သေးတွေပါတယ်နောက်ကျွန်တော်ရဲ့အဓိကကင်တွင်ရဲ့လက်ချောင်းချီချောင်းတွေရဲ့ထိတ်တွေကိုတန်မာအောင်လို့ဒီလက်သေးတွေအဓိကထောက်ကန်ပေးထားမှားစီတာပေါ့နော်ဟိုလက်သေးတွေကဖြုတ်လိုက်မယ်ဆိုရင်လက်ချောင်းချီချောင်းတွေကငကိုလုံးနေတဲ့အလုပ်တွေကိုမလုပ်နိုင်ဘူးလက်သေးချီသေးတွေကထိတ်ဆိုးမှာအမှားအနေနဲ့ထောက်ကန်ပေးထားလို့ကျွန်တော်ရဲ့လက်ချောင်းတွေကလိုက်ပြီးတော့အလုပ်လုပ်နိုင်တာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီလက်သေးချီသေးရဲ့ဒီတိဆောက်ပုံနဲ့တို့ရဲ့ပုံမှန်ကြီးထွားပုံလေးရောနည်းနည်းရှင်းပြပေးလို့ရမှာ
လက်သေးခြေသေးဆိုပေမဲ့လက်သေးခြေသေးကဒီလက်ချောင်းခြေချောင်းအရေပြားဆဲတွေကပဲထွက်လာတာကျွန်တော်တို့အရေပြားမှာကရတင်ဆိုတဲ့ပရိုတင်းဓာတ်ရှိတယ်အဲဒီပရိုတင်းဓာတ်ကိုနည်းနည်းလေးမအောင်လုံးလိုက်တဲ့အခါကျရင်လက်သေးခြေသေးဖြစ်သွားတာပဲ အဲ့တော့အဲ့လက်သေးချီသေးတွေမှာပေါ်ကနေကြည့်လိုက်မြင်နေရတဲ့အပိုင်းကို knee plate လို့ခေါ်တယ်ဒါလက်သေးပြင်လို့ခေါ်တာပေါ့နော်အဲ့ဒီလက်သေးပြင် knee plate အောက်မှာရှိနေတဲ့လက်သေးအောက်ကရေပြားကိုကျွန်တော် knee pad လို့ခေါ်တယ်ဒီ pad ဆိုတာကျွန်တော်အိတ်တဲ့နေရာပေါ့နော်အဲ့ဒီလက်သေးဝင်နေတဲ့နေရာပေါ့နောက်ရေပြားလေးကိုလက်သေးလေးကထိုးဝင်ပြီးမြုပ်နေတဲ့အပိုင်းကို knee matrix လို့ခေါ်တယ်လက်သေးရဲ့အခြေပေါ့အထဲလေးကိုစိုက်ဝင်နေတာပေါ့နောက်တစ်ခါအဲ့ဒီလက်သေးအခြေလေးနားမှာကြည့်လိုက်ရင်ဖြူဖြူလာကျန်းပုံလေးရှိတယ်အဲ့ဒါလက်သေးလာကျန်းလန်ယူလာလို့ခေါ်တယ်တခါလက်သေးအခြေကိုဖုံးထားတဲ့ရေပြားလေးရှိတယ်ဟိုကပ်ပြီးပါပါလောက်လောက်လေးဖုံးထားအဲ့ဒါကို cuticle လို့ခေါ်တယ်အဲ့အဲ့ဒီဒိန်းနန်းတဝိုက်ကရေပြားကိုတော့လက်သေးပန်းကိုနေဖူးလို့ခေါ်တယ်နောက်လက်သေးခြေလေးကြီးကြီးတော့ပုံရှိသေးတယ်ဟိုသပင်းလိုပဲဒီလက်သေးကြီးကလက်သေးအခြေကနေကြီးတော့ရှိထွက်တယ်တပြေးပြေးနဲ့ကျမ်းမြတ်ရင်အပြင်ဒီရက်ကို 3.1 မီလီမီတာလောက်ဒါရှိလာတယ်။အဲ့မှာလက်သေးကခြေသေးရည်ပုံကြီးရှိတာမြန်တယ်။နောက်ဆောင်းရည်တဲ့နွေရည်ဒီမှာလက်သေးရှိအပူမြန်တယ်။နောက်ညာတန်းဆိုရင်ညာဘက်လက်သေးကပေဘက်လက်ထက်ငြင်းငြင်းပူရှိတယ်။နောက်ကိုယ်ကောင်ဆောင်ချိန်နဲ့တက်ကြီးပိုင်းအရွယ်ဆိုရင်တော့ယောက်ျားနဲ့မိန်းမကလက်သေးရှိတာညာသိမကွာဘူး။ဒါပေမဲ့ပုံမှန်အချိန်ဆိုရင်ယောက်ျားရဲ့လက်သေးခြေသေးရည်ကမိန်းမရည်ထက်ရှိတာပုံမြန်တယ်။အဲ့ဒါရေလို့အသက်ကြီးပြောအိုမင်းလာမှုတို့နောက်ယောဂဖြစ်တာတို့ဟော်မုန်းတမ်းမကြီးများမှုတွေအဲ့ဒါတွေရတယ်ဒီလက်သေးရှိသေးရှည်ထွက်တာကိုအနည်းနဲ့အများသိအောင်မှုရှိပါတယ်အဲ့တော့သိအောင်မှုရှိတယ်ဆိုရင်လက်သေးရှိသေးတွေမှာပြဿနာဖြစ်လာပါပြဿနာဖြစ်လာရင်ဒီကိုယ့်ရဲ့နေ့စဉ်နေစဒီဝါကိစ္စတွေကထိခိုက်နိုင်တာ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီဒီနေ့ဒီဝါကိစ္စတွေကိုထိခိုက်လာနိုင်တဲ့ဒီအဖြစ်လဲများတယ်ပေါ့နော်ဒီလက်သေးရှိသေးကျက်တနာရည်ဆိုလို့ရှိရင်ဆရာအဓိကဘယ်အချက်တွေကိုဆရာထောက်ပြမလဲ
ဒီလက်သေးချီသေးကဘာပဲလုပ်လို့အများရန်ပါနေရတယ်ကြာဒီလိုဥစားလက်သေးဟိုလက်ဆွဲလေးငုတ်တာပဲဖြစ်စီတခုခုဖြစ်နေဖြစ်စီရှသွားတာပဲဖြစ်စီလက်သေးထိတ်လေးမှာပြင်နေရပဲဖြစ်စီကိုယ့်ရဲ့တကယ်နေ့စဉ်ပုံမှန်ဆောင်ရွက်နေတဲ့ကိစ္စတွေကပြက်ကနာဖြစ်လာအောင်ဥမာရာဝတ္ထုသေးသေးလေးတွေကိုကင်တွေတာလမ်းလျှောက်တာနောက်ထိတွေ့တာစတာတွေအားလုံးအောက်ရှက်ဖြစ်တယ်ကလေးငယ်တွေမှာဖြစ်နေပြီမယ်အသက်ကြီးလေလေလက်သေးချီသေးပြဿနာရပူဖြစ်များလာတတ်တယ
်ဟုတ်ကဲ့ဆရာအဲ့တော့အဲ့အဖြစ်များတဲ့ဒီလက်သေးချီသေးပြဿနာတွေကိုတစ်ခုချင်းစပြီးတော့ရှင်းပြပေးပါလား
အဲ့ဒီကုခန္ဓာမှာတည်ရှိနေတဲ့နေရာကြောင့်ဒီလက်သေးချီသေးကြီးကအလွန်ပဲထိခိုက်တယ်သူကခြေစွမ်းဆိုဘာပဲဖြစ်ဖြစ်သူနဲ့အရင်ထိတာပဲအဲ့မှာတခါလိလာမှုစိတ်နှံကောက်ယူမှုတွေရဒီရာပြဿနာတွေအားလုံးရဲ့ဆေးရခိုင်နှုန်းနောက်ကလက်သေးချီသေးပြဿနာတွေဖြစ်တယ်ဆိုပြီးတော့ထွက်လာတယ်ဆိုလိုချင်တာမနေဘူးပေါ့နော်အဲ့တော့ဒီလိုဒီအိမ်မှာလည်းဟုတ်တဲ့ချိန်ချိန်မှာလည်းလက်သေးချီသေးမှာတခုခုဖြစ်ခဲ့ဘူးလေဆိုတာလည်းတွေ့တယ်အများကြီးကတော့သူ့အကြည့်ပြန်ကောင်းသွားတယ်ဒါတကယ်လို့ပြန်မကောင်းဘူးဒီတဲ့ပူဆူလာရင်တော့ကျန်းကျင်တဲ့ဒီကိုပြန်ဆက်တင်တာပေါ့နော်အဲ့တော့အဓိကလက္ခဏာတွေကတော့လက်သေးချီသေးပုံမှန်ပြောင်းတာဥမာချောနေတာနေတော့နေတာနောက်တစ်ခါအယောင်ပြောင်းတာနောက်ရောင်လာတာနာလာတာအဖြစ်အမဲလိုင်းတွေပေါ်လာတာမျိုးထူးထူးအဆင်းကြောင်းတွေဖြစ်လာတာမျိုးဒါမှမဟုတ်အရင်နဲ့မတူပဲတခုခုဖြစ်လာတာမျိုးဒါမျိုးတွေဆိုရင်တော့လက်သေးချီသေးမှာတခုခုဖြစ်နေပြီဆိုတော့ရေဝရလက္ခဏာတွေပေါ့နော်အဲ့ဒါမျိုးဆိုရင်တော့အကောင်းဆုံးကတော့ရေပြားပြောင်းအောင်နဲ့ပြဿနာတိုင်ပင်တာကောင်းပါလေအဲ့တော့ပထမဆုံးပြောချင်တာကဒါလက်သေးချီသေးပြဿနာတွေထဲမှာဖြစ်များတဲ့ဥစ္စာကတော့ white spot ဆိုခေါ်တဲ့ဒီလက်သေးပွင့်တာပေါ့နော်အဲ့ဒီလက်သေးပွင့်တာကအလုံးဖြစ်များတယ်ဒီလက်သေးရဲ့အခြေပေါ့နေသက်လို့ခေါ်တယ်လက်သေးအုပ်နေတဲ့နေရာကိုတန်ချေလို့ပေါ်လာတာပါအဲ့တော့အပြူဆက်ဒီလေးတွေဝိုင်းဝိုင်းလေးတွေနေနေတွေ့ရတယ်အဲ့လိုဖြစ်ရင်လည်းတချို့ကစိုးရင်မျိုးလာပြတတ်တယ်ပေါ့နော်ဒါပေမဲ့တကယ်တကယ်တော့ဒီလက်သေးပွင့်နေဆိုတာကတော့စိုးရင်ကြာမရှိပါဘူး
ဟုတ်ကဲ့ဒီလက်သေးပွင့်ခြင်းနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်တဲ့အနေအထားရှိလားဆရာ
လက်သေးအခြေပေါ့နော်နေပက်လို့ခေါ်အဲ့ညာတွေကိုဖိမိတာလို့စောင့်မိတာလို့တန်ဖြစ်လို့ဖြစ်တာဆိုတော့လက်သေးကိုစောင့်မိတာမျိုးလိုမျိုးမဖြစ်အောင်ပြည့်ဆိုင
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးပြဿနာ
ဒီတစ်ခုဖြစ်နိုင်တာကတော့လက်သေးခြေသေးတွေမှာသွေးကြည်ဥရဲ့အဆင်းတွေပေါ်လာတာပေါ့နော်ဒီလက်သေးအောက်ကအရေးရာမှာဆံပြင်းမှုသွေးကြောငယ်လေးရှိတယ်အဲ့ဒီသွေးကြောငယ်လေးကြီးပေါက်သွားရင်သွေးကြည်ဥရဲ့အဆင်းကြောင်းတွေပေါ်လာတာပါအများဆုံးဖြစ်တာတော့ထိခိုက်တိုင်ရာဖြစ်တာကြောင့်ဖြစ်တာပါဒါမို့လေတချို့ဆေးတွေတောင်းနေတယ်သွေးကြည်တွေတောင်းနေတယ်တချို့သွေးနဲ့ပတ်သက်တဲ့ယောဂါတွေသွေးကြောပေါက်တဲ့ယောဂါတွေဆိုရင်လည်းဒီလိုမျိုးဖြစ်တတ်တယ်အဲဒါတွေကလည်းတိတ်ကုစရာတော့မလိုဘူးတဖြည်းဖြည်းနဲ့ကြာရင် တွေးချေဦးအစင်းလေးတွေရတဲ့အချိန်တိုင်းပျောက်သွားတတ်ပါရဲ
့ဟုတ်ကဲ့ဆရာဒီလက်သေးတွေးချေဦးအစင်းတွေပေါ်လာတဲ့ပတ်သက်လို့ရောကာကွယ်နိုင်တဲ့အနေထား
ဒီလိုပဲတစ်ခါကလေးကြရင်ဒီမှာရာတကားဖွင့်လိုက်တဲ့အခါကျရင်ပရင်းမောက်ဖွင့်လိုက်တဲ့အခါကျရင်ညံ့မိတာပေါ့နော်အဲ့လိုမျိုးဆိုရင်အဲ့ဒီမှာတွေးကြောလေးတွေပေါက်တာမျိုးတွေးချေဦးရမျိုးဖြစ်တာပေါ့ထိခိုက်တိုင်အောင်အများဆုံးဖြစ်တာပဲအဲ့ကြောင့်ထိခိုက်တိုင်အောင်ဖြစ်အောင်ဂယူဆိုင်တယ်ဆိုရင်တွေးချေဦးအစင်းတွေလည်းမပေါ်ဘူးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝိမင်းတက်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့အပတ်စဉ်တိုင်းရင်းသတင်းလာအစီအစဉ်ကိုအလှည့်ပေးရအောင်ပါ VNI ဖွဲ့ဝင်နေကြာဒေတာကသတင်းတောက်တွေစူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်အတွင်းတိုက်ပွဲကြောင့်မြစ်ကြီးနားမြို့နယ်ဒရီနဒီစခန်းမှာခိုးလုံနေတဲ့စစ်ရှောင်800ကျော်ကိုပလတ်နာစစ်ရှောင်စခန်းတစ်ကိုပြောင်းရွှေ့နေရာချထားလိုက်ပါတယ်။ရှမ်းပြည်နယ်အတွင်းစစ်ရေးတင်းမာမှုကြောင့်ဒေသခံထောင်ကျော်လာရှိုးမြို့ပေါ်တင်းရှောင်နေရတယ်ဆိုတာနဲ့စစ်ဘေးရှောင်စခန်းတွေမှာခိုးလုံနေထိုင်နေရတဲ့ကချင်စစ်ပြေးဒုက္ခတွေရိလုံခြုံစိတ်ချစွာနေရရင်းကိုပြန်နိုင်ချေအလားလာရှိနိုင်မလားဆိုတဲ့အကြောင်းတွေကိုကြားကြရမှာဖြစ်ပါတယ်။
ကျမမိကလျာမွန်ပါသတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှင်မြမတမတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIU တို့ကြားတိုက်ပွဲကြောင့်ကချင်ပြည်နယ်အင်ဂျန်ရမျိုးနယ်ကနေတိမ်းချောင်လာပြီးမြစ်ကြီးနားမျိုးနယ်မှာယာယီခိုးလုံနေသူစစ်ဆောင်800ကျော်ကိုအောက်တိုဘာလ24ရက်နေ့မှာပတောင်မြိုင်ကျေးရွာစစ်ဆောင်စခန်းအထက်ကိုပြောင်းရွှေ့နေရာချထားပါတယ်အရင်ထရီနဒီစစ်ဆောင်စခန်းကနေတမိုင်နီးပါးကွာဝေးတဲ့ပါလနာရက်ကွက်တက်မှရှိတဲ့အတင်းတော်ပိုင်းမြေထဲမှာနိုင်ငံတကာကြက်ချင်ဒီကောမဒီအဖွဲ့ ICRC နဲ့ Guna Foundation တို့ကနေပြီးတော့ဆောက်လုပ်လှူဒန်းထားတဲ့စခန်းတက်ကိုပြောင်းရွှေ့လာတာပါပြီးခဲ့တဲ့မေလဆန်းကမြမတမတော်နဲ့ KIA ကချင်နွတ်လိုက်ရေးတမတော်တို့ကြားတိုက်ပွဲကြောင့်အင်ဂျန်ရံမြို့နယ်တွင်းမှရှိတဲ့ဂျေးရွာ25ရွာကလူဦးရေ800ကျော်ဟာထရီနတီစစ်ဆောင်စခန်းမှာတင်းရှောင်လာခဲ့တာဖြစ်ပါတယ်
။ရှမ်းပြည်နယ်တွင်လက်နက်ကန်စစ်ဖွဲ့ချင်းချင်းကြားနယ်မြေပြိုင်စူမူရေးစစ်ရေးတင်းမာမှုကြောင့်ဒေသခံထောင်ကျော်ဟာလာရှုမြို့ပေါ်ကိုထွက်ပြေးတင်းရှောင်နေရပါတယ်။အောက်တိုဘာလ23ရက်နေ့ကစပြီးလက်ကွန်ပိုင်းထိမြောက်ပိုင်းမဟာမိတ်စစ်ဖွဲ့ဝင်တွေနဲ့ရှမ်းပြည်သမတော် RCSS SSA ရဲ့ကြားစစ်ရေးပဋိပက္ခတွေဆက်တိုက်ဖြစ်ပွားလာနေလို့လာရှူမြို့နယ်နံမူမြို့ကြားမိုင်းရင်ကျွရအုပ်စုနဲ့အိနန်းကျွရအုပ်စုကဒေသခံဆောင်ကနန်းခန့်ဟာနေရာကနေထွက်ပြေးနေရတယ်လို့အမျိုးသားလှုပ်တော်ကိုယ်စားလှယ်ဆိုင်ဝန်လျံခန်းကပြောပါတယ်။ဒါပြင်လာရှူမြို့ရှိဘက်မိုင်30กว่าဝေးတဲ့မိုင်းရွတ်ကျွရအုပ်စုတွင်မှလည်းအစိုးရသတ်မတော်နဲ့တောင်းပလောင် TNL တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေလို့ဒေသခံတွေနေရာကနေဆွဲပြေးနေရပါတယ်
။ရခိုင်ပြည်နယ်ရတိတောင်မြို့နယ်ဖြူချောင်းကျွရမှာပါတီ3ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ARD နဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်ဆိုင်ဘုတ်တွေအောက်တိုဘာလ26ရက်နေ့ညအချိန်မှာဖျက်ဆီးခံခဲ့ရပါတယ်။ခုလိုဆိုင်ဘုတ်တွေဖျက်ဆီးခံရတဲ့အတွက်ကျေးရွာအုပ်ချုပ်ရေးမှူးကမြို့နယ်အုပ်ချုပ်ရေးမှူးကိုထူးခြားဖြစ်စဉ်ဖြင့်တင်ပြထားပြီးရဲတပ်ဖွဲ့ကလည်းလာရောက်စစ်ဆေးခဲ့တယ်လို့ကျေးရွာသားတွေကပြောပါတယ်။လာမယ့်နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ်ဂျားပြရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာတခုတည်းလစ်လပ်နေတဲ့ရတိတောင်မြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်အမှတ်200အတွက်ရခိုင်မျိုးသားပါတီရခိုင်ဒီမိုကရေစီအဖွဲ့ချုပ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်တတိပုဂ္ဂလတဦးအပါဝင်စုစုပေါင်း4ဦးဝင်ရောက်ရှင်းပြကြမှာဖြစ်ပါတယ်ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်ရချောင်းကျေးရွာနေသက်35နှစ်ဦးဝိတ်တန်းဟာအော်တိုဘာလ29ရက်နေ့ကမြင်းမြုပ်မိုင်းနင်းမိပြီးဒဏ်ရာဆိုးရင်ရတဲ့အခြေအနေရှိတာကြောင့်ရခိုင်ပြည်နယ်စစ်တွေမြို့ကိုဆေးကုသဖို့ပို့ဆောင်ခဲ့ရပါတယ်ဦးဝိတ်တန်းနဲ့ရွာသား5ဦးတို့ဟာတောထဲကိုထင်းရှာပြီးအပြန်လန်းခရီးမှာမြင်းမြုပ်မိုင်းနင်းမိလို့ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တယ်လို့ပလဲဝမြို့စစ်ဘေးရှောင်လူမှုကယ်ဆယ်ရေးအဖွဲ့မှအသွင်ရေးမှူးကိုကျော်အောင်ကပြောပါတယ်ပလဲဝမြို့နယ်ဟာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့မကြာခဏတိုက်ပွဲဖြစ်ပွားလေးရှိတဲ့နေဇတ်ဒေတာတွေမှာမြေမြုပ်မိုင်းတွေထောင်ထားကြတာကြောင့်ပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကလည်းတောထဲကိုဝှက်ဥရှာတဲ့အမျိုးသမီးတူမြေမြုပ်မိုင်းနင်းမိလို့သေဆုံးခဲ့ပါတယ်
ခုတရင်လွာတွေကိုဆက်လက်တင်ဆက်သွားမှာပါ။နေရစွန်ခွာကစစ်ဘေးရှောင်စခန်းတွေမှာခိုလုံနေထိုင်ကြတဲ့ကချင်စစ်ဘေးရှောင်တွေကိုအေးချမ်းလုံခြုံစွာနေရရင်ကိုအမြန်ဆုံးပြန်နိုင်ရင်အသက်နိုင်ဆုံးကြိုးပမ်းတွားမယ်လို့ကချင်ပြည်နယ်ကိုရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်အပေါ်ကချင်နိုင်ငံရေးပါရာရေးခေါင်းဆောင်တွေကတော့ဘယ်လိုမြင်ပါသလဲဆိုတာအမီကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့စစ်ဆောင်ဒုက္ခသည်တွေနေရအမြန်ပြန်နိုင်ရေးအတွက်ကြိုးပမ်းထားမယ်လို့ပြောဆိုတာကိုကျေးဇူးပြုပေမဲ့လက်တွေ့လှုပ်ဆောင်ရမယ့်လုပ်ငန်းတွေကအဓိကကြကြောင်းကချင်ဒီမိုကရက်တစ်ပါတီ KDP ရဲ့ဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကအခုလိုပြောပါတယ
်။စစ်ဘေးဒုက္ခသည်တွေအတွက်ဒါမျိုးပြောဆိုတယ်ဆိုတော့ပါဠိပြေကျေးဇူးရမယ့်အတိုင်းဖြစ်ပါတယ်။ဒါပေမဲ့တကယ်တမ်းအစိမ်မှာသဘောထားချစ်စီမှာဒုက္ခတွေပြန်နိုင်ဖို့အရေးကြီးချမ်းကြီးအတွက်လုပ်ပေးဖို့လိုပါတယ်ပထမဆုံးအစိုးရအနေနဲ့စစ်တပ်ဟာအစိုးရရဲ့လက်အောက်မှာရှိတယ်ဆိုရင်သူကညွန်ကြားလို့ရတာပေါ့အရေးချမ်းကြီးကိုဒီ ceasefire တစ်ခါတည်းပြစ်ခတ်ရစေရေးကိုလုပ်ဖို့လိုအပ်တာပေါ့ချက်ချင်းအကောင့်ထေပေါ်လာလိမ့်မယ်
လက်ရှိနိုင်ငံရေးစိတ်ရေးငြိမ်းချမ်းရေးဆွေးနွေးမှုတွေအနေထားတွေရတော့ဒုက္ခတွေနေရရင်အများဆုံးပြန်နိုင်ရေးဆိုတာလုံးဝမဖြစ်နိုင်သေးဘူးလို့ကချင်ငြိမ်းချမ်းရေးကျိုးတော်ဆောင်ဦးဆောင်အောင်ကဆိုပါတယ
်အဲ့ဒါကငြိမ်းချမ်းရေးရအောင်လုပ်ဖို့ပဲအရေးကြီးကြပါအဲ့ဒါရအောင်တော့သူ့ရဲ့ဌာနကိုပြန်လို့ရပါတယ် IDPD ရဲ့နေရာမှာကပြည်မြေပြင်တွေဖြစ်နေတယ်နှစ်ဖက်ကမိုင်းတွေအများကြီးရှိနေတယ်ပြင်နေအင်းတွေကအကုန်ပျက်စီးကုန်ပြီးမိရှုထားတာတွေလည်းအများကြီးဖြစ်နေတဲ့အခါကျတော့အဲ့ဒါတွေကပြန်အများကြီးလုပ်အောင်မှာပါအဲ့ဒါတွေကတော့နော်
သူစစ်တွေရှိနေသမျှစစ်ဘေးရှောင်တွေနေရပြန်နိုင်ဖို့ဆိုတာမဖြစ်နိုင်ကြလို့ငင်းချင်ရေးအပြစ်ခတ်ရဆဲရေးကျင်ညာလိုက်ဖို့လိုအပ်ကြောင်းပြည်တွင်းငင်းချင်ရေးလှိမ့်လာဆောင်ရွက်သူတွေကထောက်ပြနေကြပါတယ်။ကချင်ပြည်နယ်တွင်းဖြစ်ပျက်နေတဲ့အနေအထားအရဒုက္ခသည်တွေနေရရင်းပြန်နိုင်ရေးအစိုးရအနေနဲ့လှုပ်ဆောင်နိုင်ခြင်းမရှိသေးဘူးလို့ကချင်နှစ်ချင်းခရိယာဖွဲ့ချုပ်ဥက္ကဋ္ဌတိုက်ခတော်ရဆရာတော်ဒေါက်တာခလန်ဆန်းစုံကဆိုပါတယ်
ဖိတ်ဆို့နေတဲ့ IDP တွေကိုတော့ခေါ်ဖို့အစိုးရကလည်းကွန်ပျူတာတော်မှစစ်တပ်ကဖိတ်ဆို့တာတွေရှိတော့ကျွန်တော်ဘာမှမဆိုင်နိုင်ဘူး။ကျွန်တော်အစိုးရဘက်ကတော့ဒါသောတလင်သူစံတတ်ရှိတယ်ကျွန်တော်လည်းနားလေတယ်။ဒါပေမဲ့စစ်တပ်ဖိုင်စစ်တုံးတွေရဲ့ဖိုးစစ်စင်မှုတွေကဆက်လက်ရှိနေတုံးပဲဆိုရင်တော့စိုက်ပွဲကဖြစ်နိုင်တဲ့အခြေအနေမှာရှိတယ်ဆိုတော့ကျွန်တော်ဘက်ကတော့အသက်လုံခြုံရေးအတွက်တော့တတိမရှိဘူးပေါ့။အဲ့လောက်ကြီးဟိုဇွတ်တုံးကြီးမှတော့ပြန်နိုင်ဖို့တော့အကြောင်းမရှိဘူးလို့ကျွန်တော်တို့အဲ့လိုပဲခံယူပါတယ်
။အောက်တိုဘာလ19ရက်နေ့ကကချင်ပြည်နယ်ကိုရောက်ရှိလာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကလည်းကချင်ပြည်နယ်ဆိုရအနေနဲ့လည်းစစ်ရှောင်တွေအခက်အခဲတွေပြဿနာတွေလိုအပ်ချက်တွေကိုဖုံးကွယ်ထားခြင်းမျိုးမလုပ်ဖို့ပူပွေလင်းလင်းဆွေးနွေးတင်ပြဖို့ပြောဆိုခဲ့ပါတယ်။ကချင်စစ်ရှောင်များစုဟာအစိုးရတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA တို့ကြား2018ခုနှစ်ကစပြီးတော့တကြောပြန်ဖြစ်ပွားလာတဲ့စစ်ပွဲကြောင့်တိုင်းနဲ့ချီတဲ့ဒုက္ခသည်တွေဟာနေရအိုးအိမ်ကိုစွန့်ခွာပြီးတော့စစ်ဘေးကြောင်စခန်းတွေမှာလာရောက်ခိုလုံနေကြရတာဖြစ်ပါတယ်။
ဆက်လက်ပြီးတော့မွန်နိုင်ငံရဲ့အင်အားစုတွေမွန်ပါတီတွေပေါင်းစည်းပြီးတော့ဖြစ်ပေါ်လာတဲ့ပါတီအသစ်မှာပထမဆုံးအကြိမ်ဗဟိုအလုံမှုဆောင်ကော်မတီအစည်းအဝေးကျင်းပသွားမှာဖြစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတရားဝင်မှတ်ပုံတင်သွားမှာဖြစ်ပါတယ်။ဒီအကြောင်းကိုမိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
။မွန်ပါတီမီနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတရားဝင်မှတ်ပုံတင်ဖို့အတွက်နိုဝင်ဘာလ3ရက်နေ့မှာပထမဆုံးအကြိမ်ဘိုလ်လုံးမှုဆောင်ကော်မတီဒီဝေခေါ်ယူထားတယ်လို့မွန်ပါတီဥက္ကဋ္ဌနိုင်တင်အောင်ကမွန်ပါတာနဲ့အခုလိုပြောပါတယ်
မွန်ပါပေါ့နော်ပူချိုနော်ကော်မတီကင်ကာပေါ့နော်ကော်မတီကင်ကာအကြောနော်ဟမ်တဒီအကြောတဲ့ကော်မတီ
ဒီနိုဝင်ဘာ3ရက်နေ့မှာဘိုလ်လုံးမှုဆောင်ကော်မတီစီဝေစပြီးခေါ်မယ်အဲ့ဒီစီဝေမှာကပရမအဆုံးအကြိမ်ဘိုလ်ကော်မတီစီဝေခေါ်ဖို့ရက်သတ်မှတ်မယ်ဘိုလ်ကော်မတီခေါ်ပြီးမှပဲပါတီဖွဲ့စည်းပုံစီမင်းတွေပါတီတိဆောက်ရေးလုပ်ငန်းစဉ်တွေကိုအတည်ပြုမယ်ရွေးကောက်ပွဲကော်မရှင်မှာလှုပ်ဆောင်လုပ်နည်းစဉ်နဲ့ညီမွန်ပါတီကိုတရားဝင်မှတ်ပုံတင်ကြအောင်အစစ်စစ်ဆောင်ရွက်ရပါမယ
်တရားဝင်ပါတီတွေဖြစ်ကြတဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP နဲ့မွန်မျိုးသားပါတီ MMP တို့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့ပါတီပေါင်းစည်းရေးလှုပ်ထုံလုပ်နည်းဥပဒေတွေအတိုင်းမွန်ပါတီမီတက်နဲ့မှတ်ပုံတင်လျှောက်ထားသွားမှာပါသို့တော်လည်းပဲပါတီဟောင်းနှစ်ခုကိုပေါင်းစည်းတယ်ဆိုပေမဲ့ပါတီတစ်ခုစတင်တည်တယ်လို့ပဲဘိုလ်လုံးမှုဆောင်အဖွဲ့ဝင်နိုင်ရဲစော်ကအခုလိုဆိုပါတယ
်ပါတီတစ်ခုပြန်စဖို့လို့ကျွန်တော်တို့ယူဆတယ်ပေါ့နော်ဘလူပဲဟောင်းနေပေါင်းနေပဲပြောပြောလူဟောင်းနေပဲပါခဲ့တယ်ပြောပြောပေါ့နော်မွန်နေအတွက်ပေါ့ပါတီတစ်ခုပြန်ပြီးစတည်တယ်လို့ယူဆတယ်မွန်နေအတွက်တစ်ခုတည်းသောပါဒါကိုပြန်တည်ဆောက်တယ်လို့ခံယူပြီးတော့ပေါ့အားလုံးကလေးလေးနက်နက်နဲ့အားလုံးလှုပ်သွားသိနေလို့ကျွန်တော်တို့ခံ
မွန်ပါတီတွေပေါင်းစည်းရေးကြိုးပမ်းခဲ့တဲ့ဘလူးကျွန်းဘိုးနဲ့ဆရာတော်အရှင်ဝေဒဝန္တာကတော့ဥဆောင်သူအနေနဲ့ချိန်ဆမနေကြပဲပြည်သူတွေကိုပေးထားတဲ့ဂရုတိုင်အမြန်လှုပ်ဆောင်ပါလို့တိုက်တွန်းလိုက်ပါတယ်
ကျွန်တော်လက်မှုဆောင်ကော်မတီရပဲတခါပြန်ပြီးတော့ဘုတ်ကော်မတီပြန်ဆက်ပြန်နေရတဲ့အဲ့ဒါအချိန်ကုန်တာပေါ့ပေးထားတဲ့ကတိအတိုင်းကိုခံထားတဲ့ plan အတိုင်းကိုအကောင့်ထဲမြန်မြန်ပေါ်ဖို့အရေးကြီးတယ်ပေါ့
ဘုတ်ကော်မတီဝင်140ဦးထဲကဘုတ်လက်မှုဆောင်ကော်မတီဝင်62ဦးရှိတဲ့မွန်ပါတီဟာပါတီပေါင်းစည်းရေးခန္ဓာချင်းပါခဲ့တာတလကျော်ပြီးဖြစ်ပေမဲ့လည်းထင်တာမြင်တာတဲ့လောက်ကင်လှောက်ရှားဆောင်ရွက်မှုတွေမရှိတဲ့အတွက်ပေါင်းစည်းရေးအမှန်တကယ်ဖြစ်ရလားဆိုပြီးဝေဖန်မှုတွေလည်းရှိနေပါတယ်ရှင
်အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါရှင်
ကချင်ပြည်နယ်အတွင်းတိုက်ပွဲကြောင့်နေရက်ကနေတင်းရှောင်လာပြီးမြစ်ကြီးနားမြို့နယ်ထရီနတီစခန်းမှာရှိတဲ့စစ်ရှောင်800ကျော်ကိုပတောင်မြန်ကြီးရွာပလနစစ်ရှောင်စခန်းတစ်ကိုပြောင်းရွှေ့နေရာချထားပါတယ်ရှမ်းပြည်နယ်အတွင်းရှမ်းလက်နက်ကင်တပ်ဖွဲ့ချင်းချင်းကြားစစ်ရေးတင်းမှမှုကြောင့်ဒေသခံထောင်ကျော်လာရှိုးမြို့ကိုတင်းရှောင်နေရပါတယ်
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟွန်ပါရှင်။
ဒါကတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။VOA American တန်ခါကုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တောက်ကြနေမနေ့ခင်းအစီအစဉ်ဒီမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကျော်ကျော်ကျော်တင်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေတိုးတက်စေမဲ့ကျူးလွန်သူတွေကိုယ့်လူရက်ကိုတာဝန်ခံမှုရှိစေမဲ့လှုပ်ဆောင်ချက်တွေပေါ်အဓိကအာရုံစိုက်ဖို့အရေးကြီးတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကကြာသပတေးနေ့မှာပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကပထမအထုပ်လူ2000ကိုနိုဝင်ဘာလလယ်မှာစပြီးမူလနေရာတွေစီပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားသဘောတူညီချက်ပေါ်အမေရိကန်ရဲ့သဘောထားကိုကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်မေးမြန်းလာမှာနိုင်ငံသားရဲ့ဌာနဒုတိယပြောခွင့်ရရောဘတ်ဖလာဒီနိုကအဲ့လိုတုံ့ပြန်ပြောဆိုတာပါ။မိမိတို့ရဲ့ယီမန်ချက်ကလူသားဘေးဒုက္ခရောဘာသက်သာစေဖို့နဲ့ပဋိပက္ခအကြမ်းဖက်မှုနဲ့နှိပ်စက်ညှဉ်းပန်းမှုအခြေခံအကြောင်းရင်းတွေကိုဂိုင်းတွယ်ဖြေရှင်းဖို့ဖြစ်တယ်လို့လည်းမစ္စတာဘလဒီနိုကပြောပါတယ်။ကျူးလွန်သူတွေကိုယ့်လူရက်ကိုတာဝန်ခံမှုရှိစေရေးဆက်လက်တောင်းဆိုသွားမှာဖြစ်ပြီးဒုက္ခတွေပြန်ပို့ရေးဘယ်အစီအစဉ်မဆိုကိုယ်စံနာသဘောထားနဲ့အညီဖြစ်တယ်ဆိုတာသိကြစေဖို့အနီးကပ်စောင့်ကြည့်သွားမယ်လို့လည်းပြောပါတယ်။ဒုက္ခတွေပြန်သွားဖို့ရာရခိုင်ပြည်နယ်ရင်းအခြေအနေတွေကတကယ်တမ်းသင့်လျော်တဲ့အခြေအနေမရှိဘူးဆိုတဲ့ဆိုရင်ချက်တွေပေါ်အမေရိကန်ရဲ့သဘောထားကတော့ဒုတိယပြောခွင့်ရဖလာဒီနိုကအတိအကျပြောမတော်ပါဘူး။ရခိုင်ပြည်နယ်ကြောက်ဖြူရင်းနှက်စစ်ကမ်းစီမံကိန်းအကောင့်ထဲပေါ်ရေးမူပေါင်းသဘောတူညီချက်တစ်ခုကိုမြန်မာဆိုရနဲ့တရုတ်နိုင်ငံပိုင်စီတစ်ကုမ္ပဏီတို့လာမယ့်သတင်းပတ်မှာလက်မှတ်ရေးထိုးကြတော့မယ်လို့ဒီကိစ္စနဲ့နီးစပ်တဲ့တရုတ်သတင်းရင်းမြစ်တွေကကြာသပတေးနေ့မှာအတည်ပြုပြောရဲဆိုပြီးတရုတ်အစိုးရအမြင်ကိုထင်ရတဲ့ Global Times သတင်းဌာနကအွန်လိုင်းသတင်းတစ်ပုဒ်မှာရေးထားပါတယ်။ကျောက်ဘူးရင်းနှက်စစ်ကမ်းစီမံကိန်းမှာစီတစ်ကုမ္ပဏီဘက်ကထည့်ဝင်မဲ့အချိုးအစားကိုအရင်က80ရာ5ရာခိုင်နှုန်းသတ်မှတ်ထားတာကနေ80ရာခိုင်နှုန်းကိုရှော့ချဖို့သဘောတူလိုက်ပြီးတဲ့နောက်အခုလိုနှစ်ဖက်လက်မှတ်ရေးထိုးဖို့ဖြစ်လာတာပါအမေရိကန်ပြည်ထောင်စုတွေကဝန်မှုစ조사တဲ့ရွှေပြောင်းဝင်သူတွေကိုခိုလုံခွင့်မပေးဘဲညှင်းမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာကြေညာမယ်လို့ခန့်မှန်းထားပါတယ်အမေရိကန်နဲ့ဆက်ကူဦးတည်လာနေတဲ့ရွှေပြောင်းဝင်သူလူဒန်းရှည်ကြီးကိုသမ္မတထရမ့်ကဦးတည်ချက်ထားပြီးအခုလိုရွေးကောက်ပွဲကြသည့်မမအရေးယူလှုပ်ဆောင်ပုံဟာဥပဒေကြောင်းအရအငင်းပွားပွဲရှိပါတယ်။တရုတ်သမ္မတရှီကျင်းဖင်နဲ့ကြာသပတေးနေ့ကဆက်သွယ်ပြောဆိုပြီးတော့အထူးသဖြင့်နိုင်ငံအကြားကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေကိစ္စဆွေးနွေးကြတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။နိုင်ငံပြန်လည်တင်ပို့တဲ့ကုန်ပစ္စည်းဒေါ်လာဘီလျံပေါင်းများစွာပေါ်မကြသေးခင်လတွေအတွင်းကုန်သွယ်ကုန်တွေတိုးမြင့်ချမှတ်ထားကြတာကြောင့်နိုင်ငံအများဆက်ဆံရေးပို့ပြီးတင်မာလာနေတာပါ။အမေရိကန်နိုင်ငံသားဌာနပြောခွင့်ရမျိုးသမီးဟယ်သာနိုဝတ်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်ခန့်အပ်ဖို့သူ့အနေနဲ့အလေးနဲ့စဉ်းစားနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတန်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOA ကထုတ်လိမ့်မယ်ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလှိုင်းတူမီတာ16 19နဲ့25တို့ကနေနားဆင်နိုင်ကြပါတယ် VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တင်ပါရှင်လန်းချမ်းမြေ့ကြပါစေ
သ
This program has come to you from the Voice of America, Washington.